Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအလုံးဘေးရန်ဒရယ်ပေါင်းကကင်းဝေးပါစေကြောင်းစိတ်တော်မေတ္တာပို့သားပါရယ်။2022ခုနှစ်ဇူလိုင်လ18ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူစကိုင်းတိုင်းကလေးမြို့ဟာ COVID တတိယလိုင်းတန်းအပြင်းထန်ခံနေရတဲ့မြို့တွေရဲ့ပါနေပြီးဘယ်လောက်တောင်စိုးရိမ်ပွဲဖြစ်နေပါသလဲ
တတိယလှိုင်းမှာကျတော့နိုင်ငံရဲ့အခြေအနေမကောင်းတာကြောင့်လည်းအများကြီးပါမယ်လို့ကျွန်တော်မြင်မိပါတယ်ပြီးတော့လည်းဒီတတိယလှိုင်းကကလေးမျိုးနေထားနေဆိုတော့ကြောက်ဖို့ကောင်းပါလို့မြင်မိပါတယ
်ဒီအကြောင်းပြေဆုံးတဲ့အတူနိုင်ငံတော်တမန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုအခင်းတွေနဲ့ပတ်သက်ပြီးသုံးသပ်ချက်ကိုလည်းနားဆင်ရပါမယ်သတင်းပတ်ဆင်ကဏ္ဍတွေအဖြစ်လူအခွင့်ရေးဆိုင်ရာဒုအတန်းစီစဉ်တဲ့ကိုဗစ်တတိယလှိုင်းအခြေအနေဒေါက်တာဇီယာသက်နဲ့ဆွေးနွေးထားတဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်ကိုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,000 ကျော်ကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,498 ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က 233 ယောက်ရှိတယ်လို့ဂျမိုင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနေ့ညအထိဆိုရင်ဗိုလ်တေသူစုစုပေါင်း 22,400 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 4,869 ယောက်ရှိပြီဖြစ်ပါတယ်ဒါပေမဲ့လည်းအခုဆိုရင်ဓာတ်ခွဲစစ်ဆေးတဲ့အဆင့်တီမရောက်ပဲကိုဗစ်ရောဂါလက္ခဏာနဲ့သေဆုံးသူတွေအများကြီးရှိနေပြီးသေဆုံးသူတွေကိုတကြိုဖို့အတွက်နာရေးကူညီမှုအသင်းတွေကကားတွေပရိုက်တာကူညီရေးအသင်းတွေကကားတွေကိုခေါ်မြရတာကြောင့်ကိုပိုင်အင်စီကားတွေနဲ့တုတ်တံတွေစီပို့နေကြရတဲ့အပြင်စိုက်ကားတွေလှဲတွေနဲ့ပို့နေကြရတာလည်းရှိပါတယ်ဒီကြားထဲမှာပဲရောဂါခံစားနေရသူတွေအတွက်အောက်ဆီဂျင်လိုအပ်ချက်ကတိတ်ကိုကြီးမားနေပြီးအောက်ဆီဂျင်ရဖို့တန်းစီဆောင်ဆိုင်နေကြတဲ့မြင်ကွင်းဟာလည်းနေ့စဉ်ပုံမှန်မြင်တွေ့နေရတဲ့မြင်ကွင်းတစ်ခုဖြစ်လာနေပါတယ်
။လင်းကားရောက်ရှိပြီ။အကူက၄ယောက်လောက်ကဝင်မှုမရှိဘူး။ပြောမှဆိုအရင်ကဆုထားရင်လည်းလွတ်စားနေရပါတော့။အောက်ဆီဂျင်မလောက်ဘူးတော့။ညီမတို့မှနှစ်အိုးပဲရှိရအဖေကတနေုံပေးရဆို
ဖခင်အတွက်အောက်ဆီဂျင်တန်းစီနေတဲ့ရန်ကုန်မြို့ကန်သူပြောသွားတာပါ။စစ်ကောင်စီအပေါ်သတင်းစာတွေထဲမှာတော့အောက်ဆီဂျင်တွေကိုပြည်ပကနေမာယူနေတယ်လို့ပြည်တွင်းမှာလည်းတိုးမြင့်ထုတ်လုပ်ပြီးဖြန့်ဝေနေတယ်လို့ဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ဆေးမျှဝေပေးဆိုင်ရာကြိုးပမ်းမှုတွေကိုအရှိန်မြင့်လှုံ့ဆော်သွားကြဖို့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတောက်ကြနေအစည်းအဝေးတွင်သဘောတူခဲ့ကြပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးခေါင်းဆောင်တွေကြားအဓိကအားဖြင့်အချက်နှစ်ချက်ပေါ်သဘောထားတူညီခဲ့ကြတယ်လို့အစည်းအဝေးကိုအင်ရှင်ဖြစ်ကြီးမှုခြင်းပါတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။
One was that this pandemic has a while to run and that there is significant work by all of us to be
done. ကျွန်တော်ဒီကယောဂါဟာအချိန်တော်ကြာဆက်ရှိနေဦးမှာဖြစ်ပြီးကျွန်တော်တို့အားလုံးအနေနဲ့အထူးအားစိတ်လှုံ့ဆော်ကြရမှာဖြစ်ပြီးတော့ကျွန်တော်တို့နိုင်ငံတွေရဲ့နယ်နိမိတ်ကိုကြော်လွန်ပြီးကြည့်ဖို့လိုအပ်တယ်ဆိုတာပါပဲလို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်။ဒုတိယအချက်အနေနဲ့ဒီကယောဂါဟာကဘာကြီးရင်ဆိုင်ရတဲ့နောက်ဆုံးကယောဂါမဟုတ်ဘဲကြိုတင်ပြင်ဆင်မှုကအထူးအရေးကြီးတယ်ဆိုတာခေါင်းဆောင်တွေကြားသဘောတူလက်ခံခဲ့ကြတယ်လို့လည်းဝန်ကြီးချုပ်အာဒန်ကပြောပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာကိုဗစ် -19 ကယောဂါဆိုင်ရာလုပ်ငန်းတွေအတွက်လာမယ့်3နှစ်အတွင်းဒေါ်လာ3ဘီလီယံကူညီထောက်ပံ့သွားမယ်လို့တရုတ်နိုင်ငံကကတိပြုခဲ့ပါတယ်ကမ္ဘာတစ်ဝှမ်းမှာဗီဇာပြောင်း Delta Coronavirus မျိုးကွဲပြန့်နှံ့ကူးစက်မှုမြင့်တက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီကျင်းဖင်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆုဂါနဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်အေပက်အဖွဲ့ဝင်22နိုင်ငံကခေါင်းဆောင်တွေအွန်လိုင်းထိပ်သီးအစီအဝေးလုပ်ခဲ့ကြတာဖြစ်ပါတယ်။အင်္ဂလိပ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့ရွင်ဂျာမွတ်စလင်၈သိန်းခွဲတဲ့ကတချို့ကို COVID-19 ရောဂါကာကွယ်ဆေးစထိုးပြီးတော့မယ်လို့အင်္ဂလိပ်တာဝန်ရှိသူတွေကကြာသပတေးနေ့မှာပြောပါတယ်။အသက်55နှစ်နဲ့အထက်ရွင်ဂျာဒုက္ခသည်48,000လောက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကူအညီနဲ့နောက်လာကစပြီးကိုဗစ်ကာကွယ်ဆေးထိုးပေးမယ်အကြောင်းဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးရှာရဇဝန်ဟေယက်ကပြောတာပါကာကွယ်ဆေးမလုံလောက်တာကြောင့်အသက်55နှစ်အရွယ်တွေကိုစပြီးဆေးထိုးပေးဖို့ရည်ရွယ်တာပါလို့ဟေယက်က AFP ကိုပြောပါတယ်ကာကွယ်ဆေးအလုံလောက်ရရင်အစင်လိုက်လူတိုင်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့မျှော်လင့်ပါတယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်းကျော်ရှိပြီဖြစ်တယ်လို့သိဆုံးသူကလည်း18,000ကျော်သွားပါပြီ ဟူးဆက်သေဆုံးသူအရေအတွက်ဟာ၄ဆကနေ၅ဆအထိပိုများနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းပါတယ်။ရိုညာဒုက္ခသည်၂၁၀၀ထက်မနည်းယောဂါဘုကူးဆက်ခံထားရပြီး၂၄ယောက်ထက်မနည်းသေဆုံးရပြီးပါပြီ။ဒုက္ခသည်စခန်း၅ခုထက်မနည်းမှာအသွားအလာတွေလုံးဝပိတ်ပင်ထားပြီးအကူအညီပေးလုပ်သားတွေနဲ့တခြားဧည့်သည်တွေကိုဝင်ထွက်သွားလာခွင့်မပေးဘဲအပြင်းထန်ပိတ်ပင်ကန့်သတ်ထားပါတယ်။ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ကိုဒုက္ခသည်တွေကကြိုဆိုကြပေမယ့်အရေအတွက်ပို့ပြီးထိုးပေးသင့်တယ်လို့ပြောကြပါတယ်။စကန်ရီထဲမှာလူတွေကပြစ်ကျက်နေတာပါဒါကြောင့်လူတိုင်းယောဂဘုကူးဆက်ခံရနိုင်တဲ့အန်ဒရယ်ရှိနေပါတယ်လို့လမန်ရှာစကန်ကဒုက္ခသည်တူဖြစ်သူမိုဟာမက်ရာဖစ်က AFP ကိုပြောပါတယ်ခင်ဗျာဒီကနေ့ဟာစစ်ကောင်စီကအများပြည်သူယုံပရဲ့အဖြစ်မလိုအပ်ရင်ပြင်မထွက်ဖို့ကြေညာထားတဲ့ကိုရတားကာလပထမနေ့ဖြစ်ပေမဲ့လေဒေသတချို့မှာတော့ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ဘုံရမြို့မှာပင်မတပိတ်စစ်ကြောင်းနဲ့မျိုးလေလမ်းမကြီးတစ်ခုပေါ်တီချီတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့မှာအောင်မြေသာဇံပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းအောင်ပင်လဲပင်မတပိတ်စစ်ကြောင်းတွေထွက်ခဲ့တယ်လို့ညောင်ဦးမြို့မနိစီသူဈေးထဲမှာလူငယ်တစုဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းမှာတော့ကလေးမြို့ရွှေဘိုမြို့စလင်းကြီးမြို့တွေမှာဆန္ဒပြပွဲတွေရှိခဲ့တဲ့အပြင်တပဲရင်မှာအမျိုးသမီးတွေဦးဆောင်ပြီးတပိတ်စစ်ကြောင်းထွက်ခဲ့ပါတယ်တနင်္သာရီတိုင်းကလောင်လုံးမြို့နယ်နတ်စင်ဆောင်ရွာမှာလူငယ်တချို့ကအာယုံသပိတ်ထွက်ခဲ့ကြပြီးရေပြူမြို့နယ်ကံပေါက်ကြီးရွာမှာလည်းကြီးတဲ့ဆန္ဒပြခဲ့ကြပါဗျ။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစန့်ကျင်ကန့်ကွက်သူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူအရေအတွက်ဟာဇူလိုင်လ16ရက်နေ့အထိဆိုရင်912ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံထားရသူပေါင်းက9289ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါဗျ။စစ်ကောင်စီကတော့ဒီအရေးအတွက်ဟာချက်ကားထားတာဖြစ်ပြီးသေဆုံးသူအဲ့ဒီလောက်မရှိဘူးလို့ညင်းချက်ထုတ်ထားပါတယ
်ဗီယိုရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51kHz 9885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ဂျပန်အိုလံပစ်အားကစားရွာမှာပြည်ပကလာသူတူကိုဗစ်တက်ခွဲတည်ပြုတွေ့ရှိလိုက်ပါတယ်။ဒါကြောင့်လာမယ့်သတင်းပတ်ထဲကျင်းပဖို့ရှိနေတဲ့အိုလံပစ်ပြိုင်ပွဲမှာယောဂါကုသမှုတွေဖြစ်လာမှာပိုပြီးစိုးရိမ်စရာတွေရှိနေပါတယ်။ပြိုင်ပွဲဝင်1000ကျော်ကိုအဲ့ဒီအားကစားရွာမှာထားမှာဖြစ်ပါတယ်။အခုအချိန်ထိဆိုရင်ပြည်တွင်းပြည်ပအားကစားသမားပေါင်း40မှာကိုဗစ်ရောဂါပိုးတွေ့ရှိထားပြီးဖြစ်ပါတယ်။အခုဒီချိန်ကတော့အားကစားရွာမှာရောက်ရှိနေတဲ့လူထုမှာပထမဆုံးချိန်ကိုဗစ်ပိုးတွေ့တာဖြစ်တယ်လို့ဂျပန်အွန်လိုင်းပြစ်ကော်မတီခေါင်းဆောင်ကဒီနေ့အထည်ပြုပေးလိုက်ပါတယ
်။それからもう一つその
အားကစားရွာတဲ့တူမှာပထမဆုံးအနေနဲ့ကိုဗစ်ပိုးစစ်ဆေးတွေ့ရှိကြကြောင်းစီရင်ခံစာရထားပါတယ်။မနေ့ကပဲ PCR ပုံမှန်စစ်တဲ့နည်းနဲ့တွေ့ခဲ့တာပါ။အခုသူ့ကိုဟိုတယ်မှာတည်တံ့ခွဲထားပါတယ်လို့2020အိုလံပစ်ကော်မတီမှူးဆောင်ရာရှိချုပ်တက်ရှိရိုမူတိုကပြောသွားတာပါ။အခုပိုးတွေ့ထားသူကနိုင်ငံခြားကလာတဲ့ပွဲစီစဉ်သူတူဖြစ်တယ်လို့ရာရှိချုပ်မူတိုကပြောခဲ့ပေမဲ့ဘယ်နိုင်ငံကဘသူဆိုတဲ့အတိအကျကိုတော့ပုဂ္ဂိုလ်ရေးဖြစ်လို့ထုတ်မပြောခြင်းဘူးလို့ဆိုပါတယ်ခင်ဗျ။ထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှုစံချိန်တင်တက်လာနေတဲ့အတွက်ကပ်ဘေးစည်းကမ်းချက်တွေပိုတင်ချက်လိုက်ပါတယ်။အရှေ့တောင်အရှာဒေသမှာကိုဗစ်မျိုးကွဲသစ်တွေ့ပြီးကပ်ဘေးကြောင့်သေနှုန်းတွေလည်းရုတ်တရက်မြင့်တက်လာနေပါတယ်။အခြားဒေသတွေနဲ့ရှင်ရင်အရင်ပိုးတွေ့နေခဲ့တဲ့အရှေ့တောင်အရှာမှာအိန္ဒိယကူးစက်မြန်ဒေတာပိုးဝင်လာပြီးအခုလိုဖြစ်လာတာပါ။ထိုင်းမှာလည်းဒီနေ့စံချိန်တင်ပိုးတွေ့တာသေဆုံးတာတွေကြောင့်အရင်နိုင်ငံတစ်ဝက်တစ်ပြည့်လော့ကဒေါင်းပိတ်ဆို့ကန့်သတ်မှုချခဲ့ရကနေအခုတော့တနိုင်ငံလုံးကိုပိုတင်းကျပ်လိုက်ပါတယ်စင်ကာပူကလည်းလို့ရှေ့တောင်အရှာနိုင်ငံအများစုမှာကာကွယ်ဆေးထိုးနှံမှုအရှိန်နှီးနေပါတယ်ဒီနေ့ထိုင်းမှာကိုဗစ် -19 တက်ခွဲအတည်ပြုသူ1000ကျော်နဲ့နောက်ထပ်သေဆုံးသူ140ကျော်တွေ့ခဲ့တယ်လို့ကိုရိုနာဗိုင်းရပること်ဆိုင်ရာအရေးပေါ်တုံ့ပြန်မှုအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ဒါကြောင့်ထိုင်းမှာစုစုပေါင်းကူးစက်ခံရသူ4သိန်းနီးပါးနဲ့သေဆုံးသူပေါင်းလည်း3200ကျော်လာနေပါပြီအရှေ့တောင်အရှာရဲ့လူရေအများဆုံးအင်ဒိုနီးရှားမှာလည်းဒီနေ့ပိုးတွေ့သူတွေ5400ကျော်ခဲ့ပြီးစစ်တပ်အောင်ပို့တွေ့သူ2,800ခန်းအထိတက်လာကအောက်ဆီဂျင်ပြတ်မှုကအရေးပေါ်လုံးပန်းနေရပါတယ်။မြို့တော်ဂျကာတာမှာနေ့စဉ်အောက်ဆီဂျင်တန်တရာခန့်လိုအပ်နေတာအတွက်အရေးပေါ်အဆီဇင်တွေတိုးမြင့်ဆောင်ရွက်နေတယ်လို့အင်ဒိုနီးရှားထိပ်တန်းအရာရှိတွေကရှင်းပြနေပါတယ်။
တောင်ကိုရီးယားမှာလည်းဒီနေ့ပိုးတွေ့သူတွေ1400ကျော်လာပြီးနေ့စဉ်1000ကျော်7ရက်ဆက်တိုက်တက်လာနေပါတယ်။ပါကစ္စတန်မှာတော့ရှေ့ပတ်အပွဲတော်မတိုင်ခင်မှာပဲကိုဗစ်ထိန်းချုပ်ရေးလူမစုကြဖို့စီမံကိန်းဝန်ကြီးအဆက်ဦးမာကပြောပါတယ်ခင်။အမေရိကန်နိုင်ငံမှာလည်းကိုဗစ်ပိုးတွေ့မှုနဲ့သေဆုံးမှုတွေပြန်မြင့်တက်လာနေပါတယ်။ကာကွယ်ဆေးမထိုးရသူတွေကြားကူးစက်မြန်ပြင်းထန်တဲ့ဒေါက်တာမျိုးကွက်တွေပြန့်နေတာကအကြောင်းရင်းဖြစ်တယ်လို့ကြွကျင်သူတွေကဆိုပါတယ်။ဒီကြတဲ့ပတ်သက်ပိုးသည့်တွေ့သူစုစုပေါင်းရဲ့40ရာခိုင်နှုန်းကကိုဗစ် -19 ကာကွယ်ဆေးထိုးနှုတ်နည်းနေတဲ့ပြည်နယ်၄ခုမှာဖြစ်ခဲ့ပြီးအခုပြည်နယ်50လုံးမှာပိုးတွေ့ပြန်များလာနေတယ်လို့ American Chamber ရာရှိတွေကဆိုနေပါတယ် American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားမှု Rochelle Walensky ကပြီးခဲ့တဲ့ပတ်သက်နိုင်ငံတွင်ပိုးသည့်တွေ့သူနေ့စဉ်ပြန်များ26,000ရှိခဲ့တဲ့အဓိကကာကွယ်ဆေးမထိုးသူတွေကြားအဖြစ်များလာနေတာလို့မနေ့ကပြောခဲ့ပါတယ်ဒီပေါ်သမရဂျိုးဘိုင်ဒန်ကလည်းထောက်ခံလိုက်ပြီးအခုပြန်ဖြစ်များလာတာကကာကွယ်ဆေးမထိုးသူတွေချာမှာပဲဖြစ်ခဲ့တယ်လို့မနေ့ကပဲထပ်လောင်းပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပြည်ထောင်မှာလည်းကိုဗစ်ကန့်သတ်ချက်တွေလာမဲ့တနင်္လာနေ့မှာရှော့ပေးဖို့ရှိနေတာကြောင့်ကူးစက်မှုတွေပြန်မြင့်တက်လာမှာကိုနိုင်ငံတကာဆွေးနွေးရေးကြံပေးအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်ခင်ဗျာ။ဂျာမနီနိုင်ငံမှာတော့ပြင်းထန်လို့နဲ့မိုးကြီးရေကြီးမှုကြောင့်သေဆုံးသူပေါင်း130ကျော်လာပါပြီ။မြို့အများစုမြေဆက်တက်နေပြီးကစဲတွေဆက်လုံးပန်းနေရပါတယ်နှစ်ပေါင်းတရာအတွင်းအဆိုးအဝါဆုံးဖြစ်တဲ့ဂျာမနီအနောက်ပိုင်းရေကြီးမှုကြောင့်ဒီနေ့မှလည်းအိမ်တွေဆက်ပြူကျနေပြီးဒီအပြူပြက်တွေကြာအသက်ရှင်နေသေးသူတွေကိုလည်းဆက်ကယ်ထုတ်နိုင်မှုကစဲသမားတွေရှာဖွေနေကြပါတယ်ရဲဌာနဒီနေ့ခမှန်းချရာသေဆုံးသူအနည်းဆုံး133ကျည်ရှိလာပြီးဒီအထက်မှာကိုလုံးမြို့ကြီးတောင်ပိုင်းကအက်စဝလီယာခရံက90ဦးတည်ခဲ့ပါတယ်ပျောက်ဆုံးနေသူတွေကလည်းရာဂဏတ်တွေနဲ့ရှိနေသေးတယ်လို့ဆိုပါတယ်ကိုလုံးမြို့ကြီးအနီးကဝက်ဆန်ဘတ်မြို့မှာလည်း10ခုကျိုးခဲ့ပြီးရေပိတံခင်ရတဲ့ဒေသခံ900ပတ်ဝန်းကျင်ကိုမနေ့ကပဲနေရာပြောင်းရွှေ့ပေးခဲ့ပါတယ်။ Rhineland Palatinate နဲ့ North Rhine Westphalia ပြည်နယ်တွေကိုအတိအကထိခိုက်ခဲ့တဲ့အခုရေကြီးမှုကရပ်တူနေချီရှိလာပြီးဒေသခံတွေအားလုံးလည်းမီးပြတ်ရေပြတ်ဆက်သွယ်ရေးတွေပြတ်တောက်နေကြပါတယ်။ဂျာမန်သမ္မတ Frank Walter Steinmeier လည်းအဲ့ဒီဒေသကိုဒီနေ့သွားပေးဖို့ရှိနေပါတယ်ခင်ဗျာ။ဒီညာပိုင်း VOA American တန်ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်းပါးတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျမြန်မာနိုင်ငံမှာ February 1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာကျမကြီးဝန်ထမ်းတွေလည်းပါဝင်နေရမှုလို့စေုံတွေမှာဝန်ထမ်းအင်အားနှေးပါနေတဲ့အချင်းဖြစ်နေပါတယ်တချိန်တည်းမှာပဲကိုဗစ်ကူးစက်မှုတတိယလှိုင်းရက်ခတ်မှုရဲ့တန်ကိုလည်းစူးစူးဝဝရင်ဆိုင်နေရပါတယ်ဒီကြောင့် EFP သတင်းကိုအခြေခံပြီးတော့ကိုဝမင်းပြောပြပေးပါမယ
်။မြန်မာနိုင်ငံတစ်ဝက်နေ့စဉ်ကိုဗစ်ကူးစက်မှုနှုန်းမြင့်တက်လာနေတယ်လို့ဆေးရုံစည်းကမ်းတွေမှာကုသရေးစီပစ်စီတွေပြတ်လန့်နေတဲ့ပြဿနာနဲ့လည်းကြုံနေရပါတယ်။ကလေးမျိုးဆေးရုံတွေမှာဆိုရင်ဆေးရုံကတင်တွေမလုံလောက်တော့တယ်လို့လူနာတွေကိုရေးပေါ်ဆေးကုသရေးပစ္စည်းတွေလည်းလိုအပ်နေတာပါ။အခုတတိယလှိုင်းကအရင်ကူးစက်မှုလှိုင်းတွေနဲ့မတူနိုင်ငံရေးအခြေအနေတွေကြောင့်လည်းကူးစက်မှုပိုတိုးနေတယ်လို့ကျန်းမာရေးဆောင်ရှောက်မှုအခက်အခဲတွေလည်းရှိနေပါတယ်လို့ကလေးမျိုးပရိုက်ဂျာတင်ကဂျွန်ဒရက်လန်ဆန်ကပြောပါတယ်
တို့ပထမတုတ်ဒုတိယတုတ်ထိကဟုံးကွာရန်တင်းအနေနဲ့ဖြစ်ဖြစ်ပြီးတော့လည်းယောဂကူးစက်နှုံးအနေနဲ့ဖြစ်ဖြစ်ပေါ့နော်တော်တော်လေးဒီတတိယလှိုင်းနဲ့ကွာခြားတော့တွေ့ရပါတယ်ဒီချိန်တတိယလှိုင်းမှာကျတော့နိုင်ငံရေးအခြေအနေမကောင်းတာကြောင့်လည်းအများကြီးပါမယ်လို့ကျွန်တော်မြင်မိပါတယ်ပြီးတော့လည်းဒီတတိယလှိုင်းကကလေးမျိုးအနေထားနဲ့ဆိုတော့တော်တော်ကြောက်ဖို့ကောင်းပါလို့မြင်မိပါတယ်ဟုတ်
အခုကိုဗစ်မျိုးဗီဇာကွဲကူးစက်မှုတွေကမြန်ဆန်တယ်လို့လူတွေနေ့မြင်ညပြောက်တိတ်ဆုံးနေကြတဲ့အကြောင်းလဲသူကပြောပါတယ်။ဒါအပြင်ဆေးရုံသွင်းအောက်ဆီဂျင်ဘူးတွေမလုံလောက်တာကြောင့်ဆေးကုသရေးခက်ခဲနေရပါတယ်လို့လည်းဝက်စလီဆေးရုံကညွှန်ကြားရေးမှူးဒေါက်တာထန်ဘေလျောကပြောပါတယ်
။ကျွန်တော်တို့ဆေးရုံမှာဆိုရင်အလုံး90လောက်အတုံးပါပဲ။အဲ့ဒါလဲသူတို့တိတ်ပြီးတော့မလုံလောက်ပါဘူး။သို့တော့အပြင်ကအိမ်တိုင်းအိမ်တိုင်းမှာဒုက္ခရမ်းနေဆိုသူတို့ကိုမျှပြီးတော့ပေးရတယ်။တိုင်းရင်းဆေးုံကိုဗစ်ဆေးုံကိုလည်းမျှပေးရတယ်။နောက်ပြီးတော့ဒုမှအဖွဲ့အစည်းတွေကလည်းသူတို့ကိုလည်းမျှပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြည့်တနာဖြစ်ပါတယ်
။အခုလိုယောဂကူးစက်မှုတွေပိုတိုးလာနေတဲ့အချိန်မှာကျန်းမာရေးဆောင်ရွက်မှုစနစ်ပြိုလဲနေတာကြောင့်ဆေးုံတွေဆေးကန်းတွေရှိပေမဲ့ဆေးကုသပေးမဲ့ကျန်းမာရေးဝန်ထမ်းတွေမရှိတာကလည်းပြည့်တနာဖြစ်နေတာပါ။ဖရိုင်လာတရနေ့ဆန္ဒသိမ်းပြီးနောက်ပိုင်းအကြမ်းမဖက်အာဏာပြစ်ဆင်ရေး CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေလည်းကျန်းမာရေးဝန်ထမ်းအတော်များများပါဝင်တာကြောင့်အခုလိုဝန်ထမ်းတွေကနေပါနေရတာဖြစ်တယ်လို့လည်း
ဒေါက်တာချမ်ဘေးလျံကပြောပါတယ
်ပြူလဲသွားတာက healthcare service delivery ပေါ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတစ်စီးရုံနဲ့အကုန်ရှိတယ်ခွဲခန်းနေပစ္စည်းပစ္စည်းအကုန်လုံးသူ့ system နဲ့သူကတော့အကုန်လုံးရှိပြီဒါအဲ့တော့ကျန်းမာရေးကိုဆောင်ရှောက်မဲ့ပုဂ္ဂိုလ်များမရှိတဲ့ခါကျတော့အဲ့ဒီ system နဲ့အကုန်လုံးကတုံးလို့မရတော့
လူနာဆိုတာလိုအပ်ရင်ဆေးရုံသွားရမှာဖြစ်ပေမဲ့အခုတော့လူနာတွေကဆေးရုံကိုညှဉ်းဆန်နေတဲ့အကြောင်းလဲကိုဗစ်ကူးစက်ခံရသူတူရဲ့မိသားစုဝင်တူကပြောပါတယ်
။ဘာဆိုတော့ဆေးရုံမှာသွားရင်တဖြည်းဖြည်းဆုံးတယ်ဆိုတာလဲကြားတယ်လေ။ကြားတော့မသွားဘူးအဲအကြောင်းတမားတော်နဲ့အိမ်မှာကုလိုက်ရတယ်။ဘာကွာချချက်ကြီးပေါ့။ဆေးရုံသွားရမှာလေလူနာဆိုရင်ဒါပေမဲ့ဆေးရုံမသွားချင်တဲ့ကွာချချက်ကတော်တော်ကွာချတယ်နော်
။အစောပိုင်းကိုဗစ်ကူးစက်မှုတွေတုန်းကနိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့ယောဂါကူးစက်မှုတွေကိုတတိမရကြသလိုအခုလိုကိုဗစ်လိုင်းတကြော့ပြန်ရိုက်ခတ်တဲ့အခါကျတော့လေကျူတင်ပြင်ဆင်မှုတွေလုံမထားနိုင်ခဲ့တာကိုလည်းသူကအခုလိုပြောပါတယ်
။ဒီအာနာမသိခင်ကတော့တေချာ prevention လုပ်တယ်လေ။နောက်အမြဲတမ်းဟိုဒီညွန့်ကြားချက်တွေအမြဲတမ်းရှိတယ်။ဒါပေမဲ့နောက်ပိုင်းကျတော့ဒီကြောက်နေရတာလေ။ဟာဘယ်အချိန်ဘာဖြစ်မလဲဆိုကြောက်နေဒီကိုဗစ်ကဘယ်ရောက်တော့မှလည်းမသိဘူး။ဒါပေမဲ့ကိုဗစ်ကဒီလိုပျောက်သွားတဲ့အချိန်မှာရုတ်တရက်ထပေါ်လာတယ်လေ။ဘယ်လိုမှ prevention က no prevention ဖြစ်သွားတာလေ
။အခုလိုနိုင်ငံရေးအခြေအနေတွေအောက်ကူးစက်မှုတွေပိုတိုးလာနေတာကြောင့်တူးချင်းစီနဲ့မိသားစုတိုင်းကိုပိုင်အသိနဲ့ကာကွယ်စောင့်ရှောက်မှုလိုအပ်ကြောင်းလည်းသူကပြောပါတယ
်။အခုဟာတော်တော်ကို outbreak ဖြစ်နေတယ်နော်ကလေးမျိုးဆိုရင်ဆိုတော့ကိုကမိသားစုတိုင်းတယောက်ချင်းစီတိုင်းကဒီ knowledge ရှိရမယ် knowledge ရှိပြီးတော့မှကိုတိုင်းကလှုပ်ဆောင်ကိုရဲ့ကိုတူးချင်းစီကလှုပ်ဆောင်ပြီးတော့မိသားစုကနေပြီးတော့လှုပ်ဆောင်ဒီကိုရဲ့ဟို prevention ကိုလေမလုပ်ဘူးဆိုရင်တော့အမတန်မှလူမျိုးသုံးတောင်ဖြစ်သွားနိုင်တယ
်မြန်မာနိုင်ငံမှာအခုထိကိုဗစ်ကူးစက်သူစုစုပေါင်း2သိန်းကျော်နဲ့သေဆုံးသူ4500ကျော်နေပြီဖြစ်ပါတယ်အခုကိုဗစ်တတိယလှိုင်းတွင်အပြင်းထန်ကူးစက်တာနဲ့သေဆုံးသူများတဲ့ဒေသတွေရှိနေပြီးဒီလိုနေရာတွေမှာအောက်ဆီဂျင်မလုံလောက်တဲ့အခြေအနေတွေနဲ့လည်းရင်ဆိုင်နေကြရပါတယ်ခင်ဗျာ
အဂရီလိုက်ဆောင်မှုဆွဲချက်တွေနဲ့ပတ်သက်ပြီးတော့ဆွဲထားသလိုအဂရီငွေတွေကိုသူ့အနေနဲ့လက်ခံစရာအကြောင်းလည်းမရှိခဲ့သလိုပေးစရာအကြောင်းလည်းမရှိဘူးလို့ဒေါန်ဆန်းစုကြည်ကရှေ့နေဖြစ်သူတွေကိုငင်းဆန်ပြောဆိုခဲ့ပါတယ်။နိုင်ငံတော်တိုင်းမင်္ဂန်ပုတ်ကိုဒေါန်ဆန်းစုကြည်ကိုအဂရီလိုက်ဆောင်မှု၄မှုနဲ့စစ်ကောင်စီဘက်ကအခုတစ်ပတ်မှာနောက်ထပ်ထပ်ပြီးတော့တရားစွဲဆိုလိုက်တာပါ။အခုတစ်ပတ်တွင်တရားရုံးရဲ့အမှုသွားမှုလာအခြေအနေကိုတော့ကျွန်တော်ရန်တိုင်းကသုံးသပ်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်တံတရားရုံးမှာကြားနာစစ်ဆေးတာဟာအခုဆိုရင်သတင်းပတ်၅ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီဘက်ကတော်ဆန်းစုကြည်ကိုအဂရီလိုက်စားမှု၄မှုနဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။အဂရီလိုက်စားမှုနဲ့ဆိုင်တဲ့အမှုတွဲစာရွက်စာတမ်းတွေကိုမရသေးတဲ့အတွက်အမှုတွဲမှာပါတဲ့အကြောင်းအရာအချက်အလက်အသေးစိတ်တွေကိုမသိရသေးပေမဲ့ဒေါန်ဆန်းစုကြည်ရဲ့ကိုကျင်တရားပေါ်မှာအပြည့်အဝယုံကြည်မှုရှိတယ်လို့သူမရဲ့ရှေ့နေဦးခမောင်စောကပြောပါတယ်
။ကျွန်တော်တခြားလုံးကျွန်တော်ပြောခဲ့ပါလေဒီအမှုကြီးကိုစပြီးတော့ကတင်းသာပြင်းလင်းပွဲမှာဖြူမင်းသိန်းနဲ့မော်ဝေးနာမည်ကိုပြီးတော့ပြောခဲ့တယ်ကခမောင်တော်ကပြောခဲ့ပါလေ။ဒေါန်ဆန်းစုကြည်နဲ့ကျွန်တော်နဲ့ကိုလည်းမှုကြီးရှိတယ်အရင်ကတည်းကဒါပေမဲ့ဒေါန်ဆန်းစုကြည်ကဘလောက်ပဲဖြူမင်းသိန်းရှိတယ်ပဲပြောပေါ့ဗျာသူကလည်းလူမျိုးရေးကိစ္စမျိုးတွေရှိကောင်းရှိနေတယ်။အဲဒီကြောင့်ဒါကိစ္စမျိုးတွေရှိကောင်းရှိနေတယ်။အင်းနေကွယ်လွယ်။ဒါပေမဲ့ကိုကြီးဇာလိုက်တာတော့ကကိုကြီးရှာဖို့ကိုကြီးဆုံးဖို့အဲ့ဒါတွေနဲ့ပတ်သက်ရင်တော့ဒေါန်ဆန်းကြီးကဓမ္မကြီးမှာကျွန်တော်ကြည့်ခဲ့တဲ့အတွေ့အကြုံအရသူကအနာဂတ်ဆုံးမှာကြောက်ပါလေလို့ကျွန်တော်ယူဆရတယ်ပေါ့လေ။အဲ့တော့ဒီပုဂ္ဂိုလ်အရကပဲကျွန်တော်ကယုံယုံကြည်ကြည်ရှိတယ်။သူကဒီဟာတွေကိုအကျိုးတော်နိုင်ဖို့ကတော့ကျွန်တော်တ
ို့ကတော့အရီလိုက်စားမှုဆွဲချက်တွေနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကရောဘယ်လိုများတုံ့ပြန်ပြောဆိုတာရှိပါသလဲ။ဒါနဲ့ပတ်သက်ပြီးသူမရဲ့ရှင်နေနောက်တစ်ဦးဖြစ်တဲ့ဦးကြည်ဝင်းပြောတာကအ
ဲ့ဒါကတော့ဒီကိုယ်ကပြောတာကဒီသူသိနေနေလားသူမပြေးပါဘူး။ဒါပ 比利亚江也没去游的，都在那边来看比利亚江没去，那就算了，还有个，不过那个来看嘛，没家伙的，就是那个地方来的，皮也多，江也多，娃娃没家伙过，皮那几没去过，啊，盘地的这个没有的，我装不成几样，还有漂亮的。
ဒီတစ်ပတ်တရားရုံးကြားနာမှုတွေမှာနောက်ထပ်ထူးခြားတာတစ်ခုကတော့စစ်တပ်ကအာဏာသိမ်းပြီးမြန်မာပုံသာလမ်းမှာရှိတဲ့ဒေါန်ဆန်းစုကြည်ရဲ့နေအိမ်ကိုဖေဖော်ဝါရီ1ရက်နေ့ကဝင်ရောက်စီးနှင်ချိန်မှာဥပဒေကျင့်ထုံးတွေလုံထုံးလုံနည်းတွေနဲ့အညီလှုပ်ဆောင်ခဲ့ခြင်းမရှိတာကိုစစ်ဆေးတွေ့ရှိခဲ့တာပါ။ပုံမှန်အားဖြင့်တော့လူတစ်ယောက်ကိုဖမ်းဆီးတဲ့အချိန်မှာတရားရုံးရဲ့ဖမ်းဝရံပါရှိရမှာဖြစ်ပေမဲ့ဒေါန်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းချိန်မှာတော့တရားရုံးရဲ့ဝရံမပါရှိခဲ့သလိုသတ္တရေးဆက်ပစ္စည်းတွေတင်းစီမိတဲ့အချိန်မှာလဲရှားဖွေပုံစံနဲ့တင်းစီခဲ့တာမဟုတ်တဲ့အတွက်ဥပဒေကျင့်ထုံးတွေနဲ့မညီဘူးလို့တရားလွတ်တော်ရှင်းနေဦးကြည်ဝင်းကပြောပါတယ
်။တရားကြည့်သူတရားကြည့်သူကြည့်သူတရားကြည့်သူတရားကြည့်ရှားဖွေပုံစံနဲ့ရှားဖွေပုံရှားဖွေပြီးရှားဖွေတဲ့တရှိတဲ့နေရာမှာပဲချက်ချင်းအဲ့မှာပဲသိရတယ်။အဲ့မှာပဲနည်းနည်းပြတ်တည်းရှိနည်းနည်းပြတ်တည်းရှိမှာလေသိရှိကြတော့အဲ့မှာလေသိရှိရတယ်။ရာဇူးကျင့်ထုံးနဲ့မညီဘူးလို့လူထုံးလုံးကြီးနဲ့မကြီးရဖို့လူထုံးလုံးကြီးနဲ့မကြီးရလို့ရှိရင်အဲတင်းချီတဲ့ပြည်ချီပေါ်မှာအကျိုးတရားမျိုးမရှိဘူးပေါ့လူထုံးလုံးကြီးနဲ့မကြီးလို့ရှိရင်အဲလူထုံးလုံးကြီးရဲ့မကြီးတဲ့အကျိုးဆက်ကြီးရဲ့နောက်မှာအကျိုးတရားကြီးလားပြက်ပြဲတဲ့ပေါ့
စစ်ကောင်စီဘက်ကတော့ဆက်သွယ်ရေးစကားပြောဆက်တွေရှာဖွေတွေ့ရှိတာကိုအကြောင်းပြပြီးဒေါန်ဆန်းစုကြည်ကိုတရားစွဲထားပေမဲ့ဒါရီဟာဒေါန်ဆန်းစုကြည်နေအိမ်တဲကရှာဖွေတွေ့ရှိတာမဟုတ်သလိုဒီပစ္စည်းတွေဟာလည်းပြည်ထောင်စုဝန်ကြီးဌာနကခန့်ထားတဲ့လုံခြုံရေးတွေအသုံးပြုတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက်ဥပဒေကြောင်းအရရောလုံထုံးလုံဒီအပိုင်းတွေမှာပါအာဏာချက်တွေရှိတယ်လို့သုံးသပ်မှဖြစ်ပါတယ်။ဒါမဲ့ရုံးချင်းကိုတော့ဇူလိုင်လ26 29နဲ့30ရက်နေ့ဒီမှာဆက်ပြီးတော့စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
ခုပါစစ်စီစဉ်တွေကိုတင်ဆက်ပြီးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံတွင်းကလူခွေအခြေအနေတွေအကြောင်းတို့အသံစီစဉ်ကိုနားဆင်ရပါမယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွေရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့တို့အသံအပတ်စဉ် podcast စီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အာနာသိစစ်တပ်ကမိသားစုနဲ့ဆက်သွယ်ခွင့်မပေး၊ရှင်းနေငါးခွင့်မပေးဘဲနဲ့ဖမ်းဆီးထိန်းသိမ်းခဲ့တဲ့အသက်၅နှစ်အရွယ်ကလေးငယ်ရဲ့တုံလုံးဆရာဖြစ်ရဲ့အကြောင်းကိုကြားရမှာပါ။ဒို့အတန်ကကလေးရဲ့ဖခင်နဲ့စကားပြောခွင့်ရရှိခဲ့ပြီးတော့အာနာသိမီနောက်ပိုင်းစစ်ကောင်စီလက်ထဲကမြန်မာနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးအခြေအနေဘလို့ဖြစ်နေပြီလဲဆိုတာကိုတီးခွင့်ရခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာနဲ့မိတ်ဖက်မီဒီယာတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ
်။တမီးလွတ်လာပြီးတော့ကျွန်တော်ပြန်ပြီးပြီးတော့အဲ့ဒီအထက်အကြောင်းတွေနဲ့တိတ်မပြောချင်ဘူး။တမျက်နှာလေးမျိုးရတယ်မပြောချင်ဘူးပေါ့နော်။မပြောချင်တော့တိတ်မပေးသေးဘူး။ဆိုင်မတူအိတ်ခံကြီးတွေပါလိပြောတာရှိတယ်ပေါ့။ဆိုသူပြောတာကအဲ့ခမဲဝအောင်မစားရဘူးပေါ့လေ။နောက်ဒီချိုးရင်အိနာရေနဲ့ချိုးရတယ်ပေါ့။အော်နောက်သူလွတ်လွတ်လာခြင်းနဲ့သူမေးတယ်ဖောဘတ်စုရောလွတ်ပြီလားပေါ့ဆိုတော့ဒါလေးရုံမေးတယ
်ဒါကတော့တမီလေးစုထက်ဝိုင်းရဲ့ဖခင်ဦးစိုးကြီးကပြောပြတာပါခလေးကိုပြီးခဲ့တဲ့ဇွန်လအတွင်းကမိုးကုံမြို့အချုပ်ထဲမှာ18ရက်ကြာဖမ်းဆီးချုပ်နှောင်ထားခဲ့ရပါခလေးရဲ့ဖခင်ဦးစိုးကြီးကိုဖမ်းဖို့စစ်တပ်ကသူ့ရဲ့လက်နက်ကင်အဖွဲ့ကိုဈေးလွတ်ခဲ့ပါတယ်သူက88မျိုးဆက်ငင်းချမ်းရင်နဲ့ပွင့်လင်းလူအဖွဲ့စီရဲ့မိုးကုံတာဝန်ခံလည်းဖြစ်တယ်လို့အာနာရှင်စန်းကျင်ရေးဆန္ဒပြခေါင်းဆောင်လည်းဖြစ်ပါတယ်ဖခင်ကိုရှာမတွေ့ရကြောင်းနေအိမ်မှာရှိရဲ့အသက်၅နှစ်အရွယ်တမီးနဲ့တမီးအကြီးတယောက်ရဲ့မိမဖြစ်သူရဲ့ကိုဖမ်းသွားခဲ့ပါတယ်ဦးစိုးကြီးကတော့သူ့သားနှစ်ယောက်နဲ့အတူပုန်းရှောင်နေခဲ့ရပါပြီးခဲ့တဲ့ဇွန်လ28ရက်နေ့ကစုချဝိုင်လေးရဲ့အသက်၅နှစ်ပြည့်တဲ့မွေးနေ့ဖြစ်ပြီးအချုပ်ကြခံရင်းနဲ့ဖြတ်တန်းခဲ့ရတာပါသူမအတွက်ဧည့်သည်တွေးခွင့်လည်းလက်မခံပါဘူးမွေးနေ့အပြီးနှစ်ရက်အကြာဇွန်လ30ရက်နေ့မှာတော့တနိုင်ငံလုံးကဖမ်းဆီးခံရသူတချို့ကိုပြန်လွှတ်ပေးတဲ့အထဲမှာတမီးလေးစုချက်ဝိုင်းလည်းပါဝင်ခဲ့ပါတယ်စစ်အာဏာသိမ်းပြီးရဲ့နောက်အစာပိုင်းမှာတော့ငင်းချမ်းသာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတလို့သူတို့ရဲ့အိမ်တွေကြီးလည်းဝင်ရောက်ဖမ်းဆီးခဲ့ပါတယ်အဲ့ဒီလိုအခြေအနေမှာ ကလေးတွေဟာအကြံဖက်လောက်ရတွေရဲ့မျက်မြင်တက်တွေဖြစ်လာသလိုကိုယ်တိုင်ကျူးလွန်ခံရသူတွေလည်းဖြစ်ခဲ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်တွေအရအာဏာရှင်လက်ကင်ကြုံတွေဟာ၅လကြာအတွင်းမှာလူပေါင်း900ခန့်ကိုတပ်ဖြတ်ခဲ့တဲ့အနက်အသက်18နှစ်အောက်အရွယ်အနည်းဆုံး60ဦးပါဝင်ပါတယ်။အဲ့ဒီအထက်မှာမန္တလေးမြို့ကဖခင်ရီခွင်ထဲမှာနေရင်းပြစ်ဒဏ်ခံလာရတဲ့အသက်6နှစ်အရွယ်မက်ခင်မျိုးချစ်မော်လမြိုင်မြို့ကအသက်17နှစ်အရွယ်မအေးမြတ်သူရွှေဘိုမြို့ကအသက်73နှစ်အရွယ်မောင်ထူးမြတ်ဝင်မိတိလာမြို့ကအသက်73နှစ်အရွယ်မပန်းဣဖြူတို့ကလူသိများပါတယ်။ဒါအပြင်တနည်းအရွယ်ကလေးငယ်တဦးရဲ့မျက်လုံးကိုလည်းရဘာကြီးစံထိမှန်ခဲ့ရာကြောင့်ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။AABB ရဲ့ချုပ်ပြန့်ချက်အရအဖမ်းခံရတဲ့ကလေးငယ်တွေဟာလည်းတရားဝန်ကျင်ရှိနေပြီဖြစ်ပါတယ်။2019ခုနှစ်ကပြဋ္ဌာန်းထားတဲ့ကလေးသက်ငယ်အခွင့်အရေးဆိုင်ရာဥပဒေအရအသက်18နှစ်မပြည့်သေးသူကိုကလေးသက်ငယ်လို့သတ်မှတ်ချပါတယ်။အဲ့ဒီဥပဒေအရကလေးသက်ငယ်တွေကိုညီတိအကြောင်းနဲ့မှရဲအချုပ်မှချုံနှောင်ခြင်းမပြုရလို့ပါပါတယ်။မြန်မာနိုင်ငံမှာကလေးသက်ငယ်အခွင့်အရေးဆိုင်ရာဥပဒေကလေးသက်ငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ် CRC အပြည်ပြည်ဆိုင်ရာလူသားချင်းစာနာခြောက်ခြားမှုဥပဒေဖွဲ့စည်းပုံအခြေခံဥပဒေတွေရှိပြီးအဲ့ဒီဥပဒေတွေမှာကလေးသက်ငယ်တွေကိုတပ်ဖြတ်ခြင်းနဲ့ထိခိုက်ဒဏ်ရာရရှိစေခြင်းဟာကလေးငယ်တွေရဲ့အခွင့်အရေးကိုပြင်းထန်စွာချိုးဖောက်တယ်လို့ပါရှိပါတယ်
။ကျွန်တော်ဒီနိုင်ငံမှာပဲအစိုးရတက်တယ်ပေါ့နော်ဒါကြောင့်ပြန်ထန်းဥပဒေတိုင်းတော့လေးစားလိုက်နာတဲ့တာပေါ့လေ။ဟိုဘောဒါကတော့အစိုးရပဲလို့တာဒါမှမဟုတ်ရဲ့အောက်ခြေဝန်ထမ်းတွေကပဲဟိုဘောဖြစ်ပေါ်နေရလားဆိုတော့ကျွန်တော်လည်းမသိဘူးဘောเนาะအမှန်တည်းပြောပြရင်တော့ဟုတ်ပြီအခုကျွန်တော်ခုလက်ရှိအစိုးရဟိုဘောလက်ရှိအစိုးရကမသိတာလားဒါမှမဟုတ်ရင်ဟိုဘောအောက်ခြေဝန်ထမ်းတွေကပဲဒါတသက်မဲ့လို့တာလားဆိုတော့လည်းဒါကျွန်တော်ကတော်တော်လေးပြောရခက်တာဘောလေအရင်တော့ဆိုတော့ဒါတွေပတ်သက်လာကျွန်တော်တို့ကဒါဆက်ဆိုင်ရာဌာနတွေကိုတော့စာပို့ပြီးတော့တိုင်ကြလို့ရတာပေါ့နော်ဥမာပြောမှဆိုဗျာစကန်တစ်ခုရပြီးတော့လူတယောက်ကိုချုံနှောင်ရတယ်ဆိုရင်ကျွန်တော်တို့ကဒါဟုတ်ကိုကျွန်တော်လှုပ်ပေးပါလို့နှုတ်နယ်မှုလည်းပြောလို့ရတယ်စကန်မှုလည်းပြောလို့ရတယ်အစင်းစင်ပြောခွင့်ရှိတယ်ပေါ့အခုချိန်မှာအဲ့လိုပြောတော့လှုပ်ပေးမပေးတော့ဒါတော်လေးစဉ်းစားစရာရှိတာပေါ့တကယ်လူတွေကမပြောခဲ့တာလားပေါ့
လူအခွင့်ရေးရှင်နေဦးမျိုးမင်းစောကပြောတာပါအဲ့ဒီလိုမတရားမှုတွေအကြားတရားမျှတမှုရဖို့ဆိုတာခက်ခဲပါတယ်စက္ကန့်စီကခန့်အပ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကော်မရှင်ကလည်းဒီလိုကိစ္စမျိုးတွေကိုဆောင်ရွက်ဖို့အသက်မဲ့နေပါတယ်။ Save the Children, UNICEF နဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကို IIMM လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားတွေ NUG ကခန့်အပ်ထားတဲ့လူအခွင့်အရေးဝန်ကြီးဌာနတွေမှာတိုင်ကြားနိုင်ပေမဲ့ကျူးလွန်ခံရသူတချို့ကလည်းဘယ်မှာတိုင်ကြားရမလဲဆိုတာမသိရှိကြပါဘူး။အသက်14နှစ်အရွယ်မောင်ထွန်းထွန်းအောင်ဟာနေအိမ်ပရင်းပေါက်အနီးမှာရပ်နေရင်းမတ်လ22ရက်နေ့မှာပြစ်ဒဏ်ခံခဲ့ရပါတယ်။သူ့အမကတော့တရားမျှတမှုကိုဘသူစီကတွားတောင်းရမယ်မှမသိပါဘူး
။တယ်လီဖုန်းမျိုးဟာကုသူသူရတဲ့လူငယ်နဲ့ကုသူရတာလောက်ပဲရှိရပါမှဟိုလိုတိုင်းနိုင်ပါရဲ့ဒီလိုမရှိပါဘူး။ဘာမှမလုပ်လို့မရတာ။အမလည်းလုပ်တော့ဟိုစုံလိုက်ကလေးကတော့စုံသွားရဲ့ဆက်။ကုလလော့တဲ့ကတော့လူအုပ်ချုပ်နေရဟုတ်ကွဘာမှမလုပ်ပိုင်ခွင့်ရှိတယ်ကျွန်တော်တို့ကျွန်တော်ကတော့ဗားတက်နိုင်မှာကိုရဲ့ဘာမှမလုပ်ပိုင်ခွင့်ဘယ်လိုလုပ်လုပ်ပိုင်ခွင့်ရှိမှာကျွန်တော်ကတမန်ချီကန်လက်တန်းသားတယောက်ကိုဘယ်လိုသွားလို့လို့ရမှာတော့ကိုရဲ့
ဖန်စီခံခဲ့ရပြီးရဲ့နော်ပြန်လဲလုံးမြောက်လာပြီးမဲ့မဆုထောက်ဝိုင်းကတော့အရင်အခြေအနေနဲ့မတူပဲစိတ်ရောကိုယ်ပါအမှုအကျင့်တွေပြောင်းလဲနေရရှိလို့ခလေးငယ်တွေနဲ့အတူတူကစားစီရနွေနွေတွေတွေဆက်ဆံပေးရတွေပြုလုပ်နေရတယ်လို့ဦးစိုးချေကပြောပါတယ်
ကလေးရဲ့အခြေအနေကတော့ဟိုအများကြီးတော့ပြောင်းသွားတယ်ပေါ့နော်။ဒါပြောဒီအရွယ်မှာဒီလိုကျုံ့ရတဲ့အခြေအနေတွေကတော့ကျွန်တော်ထင်ပါတယ်ဒါရှိနေမယ်။ကျွန်တော်တို့တော့ဟိုအထဲမှာခဏပဲနေခဲ့တာပြင်ထွက်လာတော့တိတ်အသားမကျဘူး။တလားလောက်ဖြီးကိုလက်ရနှိုးရင်ကိုအထဲမှာရောက်နေတယ်လို့ပဲစိတ်ထဲမှာအလိုဖြစ်တာ哦။ဆိုတော့ဒီစိတ်ခံစားမှုတွေကတော့ကျွန်တော်ထင်ပါတယ်ဒါဒီလိုမှုတဲ့အရွယ်ဆိုတော့ပိုရှိနေမယ်လို့ကျွန်တော်တော့မှန်းဆတယ်ပေါ့လေ။အဲ့တော့ပြောင်းတော့ပြောင်းသွားတယ်ဒါပေမဲ့ဖြည်းဖြည်းချင်းတော့အခုစားတဲ့ဟာကျွန်တော်တက်နိုင်တဲ့နေရာနေစူးစားပြီးတော့လုပ်နေပါရော
စိတ်ကြံပါရေးအကြံပေးမတ်ချယ်ရီစိုးမြစ်ကတော့ကလေးတွေဟာသူတို့ခံစားချက်ကိုလူကြီးတွေလိုချုပ်ဖို့မပြောတတ်ကြဘူးလို့ဆိုပါတယ်မိသားစုဝင်တွေအနေနဲ့စိတ်ဓာတ်ရရတဲ့ကလေးနဲ့အတူတူရှိပေဖို့လိုတယ်လို့သူကအကြံပေးပါတယ
်ဒီလိုခက်ခဲတဲ့ကာလတွေကို
ဟိုကလေးဖြစ်တဲ့အတွက်ကြောင့်မလို့ကုသမှုဆိုတဲ့နေရာမှာတော့ ကစားနီး ပေါ့နော် ကစားနီးလေးတွေနဲ့သူတို့ကိုဆွဲခေါ်တာမျိုး ပြီးတော့ အာယုံ ဆူဆိုင်မှုအကောင်းလာအောင်လို့ ယောဂဆော့ခိုင်းတာမျိုးတွေ အသက်ရှူလေးကျဉ်းဉဏ်လောက်ခိုင်းတာမျိုးတွေ ပြီးတော့ ဘာသာတရားပေါ့နော် ဘာသာရေးကိုလိုက်စားတဲ့သူမျိုးတွေ ဆိုလို့ရှိရင်လည်း ဆံပြီးပါးတွေနဲ့အတူတူ ဘာသာရေးလောက်ခိုင်းတာမျိုးတွေ ဒါလေးတွေလည်းအသုံးဝင်တယ် နောက်တစ်ခုက သူတို့ပတ်ဝန်းကျင်မှာဘာတွေရှိတယ်လဲပေါ့နော် ဟိုနည်း peaceful ဖြစ်တဲ့အချိန်ပေါ့ ငြိမ်းချမ်းတဲ့လုံခြုံတဲ့အချိန်မှာ ကလေးနဲ့အတူတူအပြင်ကိုကြည့်မယ်ပေါ့ဟိုဒီကာလတော့ဟိုအပြင်ဟိုကစားတဲ့နေရာတွေဘာတွေတွားလို့လည်းမရတဲ့ခါကျတော့အိမ်တွေကနေပြီးတော့အပြင်ကိုကြည့်မယ်အရှိမပါရီမြင်းနေရလဲပြောပါအောင်ပေါ့နော်အရှိမသူတို့အရွက်တီဆိုလို့ရှင်ဘယ်လိုရွက်တီမြင်ရလဲပါပန်းနေမြင်ရလဲကားဆိုရင်လည်းဘာဘယ်လိုမျိုးအယောင်ပေါ့နော်ဘယ်လိုကားလေးတွေမြင်နေရလဲစသဖြင့်ပေါ့ဒီလိုမျိုးသူတို့ဟိုလက်ရှိကာလပေါ့နော်မျ ပါတယ
်။ဥဆိုချက်ကတော့တမိဖြစ်သူဖမ်းဆီးခံခဲ့ရလို့ဖြစ်ပေါ်လာတဲ့သူ့ဒေါသတွေကိုစစ်အာဏာရှင်အပေါ်ပုံချထားပါတယ်
။ဒီတယောက်အနေနဲ့လူငယ်ရွယ်တဲ့တာသမီတယောက်ကိုဖမ်းသွားတဲ့အပေါ်မှာတော့စိတ်ခံစားမှုတော့ဖြစ်တယ်။ထို့တော့အဲ့ဒီခံစားမှုကနေပြောင်းပြီးတော့မှကျွန်တော်ကဒီတော်လိုင်းရေးဘက်အတွက်အားတစ်ခုဖြစ်စေချင်တာပေါ့။ဟိုကျွန်တော်တို့လည်းအဲ့ဒီဘက်ကိုပြောင်းတယ်ပေါ့။ဒါကြောင့်ဒီတော်လိုင်းရေးမှာကျွန်တော်တို့နိုင်မှဖြစ်တယ်။အဲ့ဒီစစ်တပ်ကဒီလိုလုပ်ရတဲ့ဟိုနောင်လက်ထပ်ကျွန်းနေအောင်ပါပဲဆိုတော့ဒီစစ်တပ်ကတော့ဘာပဲပြောပြောကျွန်တော်တို့ဒီအချိန်မှာတော့အမြင့်ပြတ်ကျွန်တော်တို့ဟိုဖယ်ရှားဖို့လိုမယ်ပေါ့နော်မဟုတ်ဘူးဆိုရင်နောင်လက်ထပ်ကျွန်းရအောင်ပါပဲလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ခြေနဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝေရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒိုးအတန်အစီအစဉ်နားဆင်ကြရတာဖြစ်ပါတယ်။ဆက်ပြီးတော့စနေညစကဝိုင်းအစီအစဉ်ကိုတင်ဆက်ပြပါမယ်။မြန်မာနိုင်ငံကကိုဗစ်ကပ်ပြီးတတိယလှိုင်းကြီးဟာအဆူဆုံးအခြေအနေကိုရောက်နေပြီလား။ဘလောက်ထိချိန်ယူကြောဖြတ်ရနိုင်တယ်လဲဆိုတာတွေနဲ့ဒီယောဂါစုကြီးကိုကုသထိန်းချုပ်ရေးနဲ့ပတ်သက်လို့နယူးယောက်မြို့ကကုသယောဂအထူးကဆရာဝန်ဒေါက်တာဇီယာတက်ကိုမိုင်းအင်ဂျင်နိုင်ဆက်သွယ်မြင်းမြန်ထားပါတယ်စနေညစကဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ
မင်္ဂလာပါဆရာ
မင်္ဂလာပါမဟုတ်ကဲ
့ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီဆရာနာတိမ့်ပြီးအချိန်၅လကြာလာပြီးတဲ့နောက်မှာအခုကိုဗစ်ရောဂါကူးစက်မှုအခြေအနေပြန်ပြီးတော့ဟိုဆိုးရွားလာတဲ့အခြေအနေပေါ့နော်အခုကတော့သူက Delta ဒီဗီဇာပြောင်းဒီ Delta virus ကြောင့်အခုလူတွေရဲ့သေဆုံးမှုဟာအများကိုများပြားလာနေတာကိုဒီမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းပေါ့နော်ဆိုပြီးတော့လူတွေကလည်းသတ်မှတ်ကြပါတယ်ဆိုတော့အဲ့လိုမျိုးဒီလောက်ဆိုးရွားတဲ့အခြေအနေကဘယ်လောက်ထိဘယ်လောက်အချိန်ထိဖြတ်သန်းအောင်မလဲဆရာ
ဘယ်လောက်အချိန်ထိဖြတ်သန်းအောင်မလဲဆိုတဲ့ဟာကျွန်တော်တို့ဟုတ်ပါပေါ့နော်ကျွန်တော်ထင်တာပေါ့ပါပေါ့လေအခုလွန်ခဲ့တဲ့တပတ်လောက်ကနေစပြီးတော့ case ရာစပြီးကျွန်တော်တို့တွေ့လာတယ်ပေါ့ဆိုလွန်ခဲ့တဲ့တပတ်လောက်မှာဖြစ်လာတဲ့ case ဆိုတာကအဲ့မတိုင်ခင်တပတ်လောက်အတွင်းမှာစပြီးတော့ဖြစ်လာတယ်ပေါ့နော်ဆိုတော့ဟိုစပြီးတော့ exposure တွေရှိလာကြတယ်ပေါ့လေယူစရတယ်ပေါ့လေဆိုတော့ဒါကိုခြုံငုံပြီးတော့ပြောရလို့ရှိရင်အမကျွန်တော်တို့ဒီနယူးယောက်မှာဖြစ်ခဲ့တဲ့ဟာကိုပဲကြည်ကြည်ပေါ့နော်ကျွန်တော်မှတ်မိတယ်အမတို့ကျွန်တော်မှတ်မိတဲ့အချိန်မှာမတ်လပထမဆုံးအပတ်မတ်လ3ရက်နဲ့10ရက်ကြာထဲမှာကျွန်တော်တို့ case စပြီးတော့တွေ့တယ် right အဲ့အချိန်တုန်းကကျွန်တော်တို့ကဘယ်လိုယူကြလဲဆိုတော့အမသိပါတယ် NYC number 1 NYC number 2ကျွန်တော် case ဆိုရင် NYC number 4ဆိုပြီးတော့ကျွန်တော်တို့ဒီလိုနံပါတ်တွေတက်ကြတယ်ပေါ့နော်ဆိုတော့အဲ့အချိန်တုန်းကဟို1 2 3 4ဆိုပြီးတော့ဖြစ်လာတယ်ဖြစ်လာပြီးတဲ့အချိန်မှာ governor နေ့တိုင်း meeting ကနေ30ခန်းဖြစ်လာတယ်80လောက်ဖြစ်လာတယ်90လောက်ဖြစ်လာတယ်300လောက်ဖြစ်လာတယ် နောက်ပိုင်းကျတော့3000လောက်ဖြစ်လာတယ်3000လောက်အထိဖြစ်လာတယ်တရက်တရက်ကို positive ဖြစ်တဲ့ဟာပေါ့နော်ဆိုတော့ဒါကဘာလို့ဆိုလို့ကျင်တာလဲဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာတွေ့နေတဲ့အရေးအနေထားအရ very ဒီကျွန်တော်တို့ဒီ new york မှာတွေ့ခဲ့တဲ့ mass လပထမပတ်နဲ့ဒုတိယပတ်လို့ကျွန်တော်တို့ပြောလို့ရတယ်ဆိုတော့သဘောတကူကကျွန်တော်တို့ဘယ်အချိန်မှာကျွန်တော်တို့ထိန်းနိုင်တယ်လဲဆိုတော့အမလည်းသိခဲ့ပါတယ် april လကုန်ရောက်တော့မှကျွန်တော်တို့နည်းနည်းလေးကျွန်တော်တို့တပြင်းချလို့ရတဲ့အနေထားရောက်လာတယ်ဆိုတော့ဒီ mass လဒုတိယပတ်ကနေစပြီးတော့တကယ်တမ်းက new york မှာတကယ်ကိုအကြီးအကျယ် hit ဖြစ်ခဲ့တာ april လလုံးမှာဟို april 1ရက်2ရက်3ရက်ကနေတရက်တရက်ကိုပေါ့နော်ဒုက္ခရောက်တဲ့လူပေါင်းရာကနန်းတချို့ကျွန်တော်တို့လိုဆေးရုံ250လောက်ရှိတဲ့ကတင်ဖြစ်တဲ့ဆေးရုံမှာကျွန်တော်တို့ကတင်400လောက်အထိကိုလူနာရောက်ဟိုလက်ခံရတဲ့အနေအထားအထိဖြစ်သွားတယ်ပေါ့နော် double capacity အထိရောက်သွားတဲ့ number ပေါ့နှစ်ဆတိုးပြီးတော့ capacity အထိရောက်သွားအောင်ကျွန်တော်တို့ကလုပ်ရတယ်ဆိုတော့သဘောတကူကဘာလို့ဆိုလို့ကျင်တာလဲဆိုတော့ဒီအခုအချိန်မှာအခုလက်ရှိအနေအထားအရနေ့စဉ်နဲ့မျှနံပါတ်1ကြီးတဲ့ပုံစံအရတက်လာတယ်ပေါ့လေတက်လာတဲ့အရဆိုရင်ကျွန်တော်တို့ကတော့ကမ္ဘာနဲ့အနေထားရလို့ရှင်နောက်တလနဲ့တလပွဲအနေထားလောက်ထိတော့ကြာသွားနိုင်မှာအခုလက်ရှိမြန်မာနိုင်ငံမှာကြုံနေရတဲ့အဓိကပြဿနာအော်အရှိတောင်အရှမှာတကယ်လက်တွေ့အခုကြုံနေရတဲ့ပြဿနာဒီ Delta virus ကတာမန်အခုကျွန်တော်တို့ကြုံခဲ့ရတဲ့အရင်တော့ကြုံခဲ့ရတဲ့ virus နဲ့နှိုင်းယှဉ်လို့ရှင်အစပေါင်း90လောက် spread လုပ်တာမြန်နေပေါ့လေ
အဲ့တော့ဟိုမြန်မာနိုင်ငံမှာအခုဒီ COVID တတိယလှိုင်းရဲ့ထူးခြားချက်ကဒီ delta virus ကပေါ့နော်အရန်ကိုကူးစက်မြန်တာပေါ့နော်အခုကအိမ်တိုင်းလိုလဲကူးနေတာဖြစ်ပြီးတော့မိသားစုတိုင်းမှာလည်းဒီတယောက်ကူးရင်မိသားစုအားလုံးမှာဟိုမြန်မြန်ဆန်ဆန်နဲ့ဟိုကူးစက်ပြီးတော့ဖြစ်နေကြတာပေါ့နော်ဒါကျမတို့ကြားသိရတဲ့သတင်းတွေရဆိုအဲ့တော့အဲ့ဒီ virus ကဘာကြောင့်အဲ့လောက်အစာပေါင်းများစွာကူးစက်မှုနှုန်းကမြန်နေပြီးတော့ဟိုနောက်ပြီးတော့ဖြစ်ရင်လဲမိသားစုတအိမ်တောင်စုလုံးဟိုအားလုံးဖြစ်ကြတယ်ဆိုတဲ့အနေအထားကိုဘာကြောင့်ရောက်သွားရလဲဆရာ
ဆိုတော့မိုင်အဲ့ဒါကတော့အလွယ်ကူဆုံး example ကလေဒီ delta ကျွန်တော်တို့ဒီ virus ဆိုတဲ့တကအမျိုးကတော့ပေါ့နော်အထူးဖြင့်ဒီ respiratory virus တွေကမျိုးကအရန်အဲ့လိုမျိုးပေါ့နော် mutation လုပ်လို့ရတဲ့အပိုင်းအရန်မြန်နေပေါ့လေဆိုတော့ဒီနေ့ဒီချိန်အထိဘယ်သူမှတော့ထောက်မပြနိုင်ဘူး။ဘာကြောင့် delta ပေါ်လာတယ်လဲပေါ့နော်ဆိုတော့ virus ကတော့ဒီလို mutation ပေါ်လာတယ် delta ဆိုတာကလေကျွန်တော်တို့ကဆိုတာ easiest way to ခေါ်တာပေါ့အရင်တော့ဆိုလို့ရှိရင် B1107 လို့307လို့လိုမျိုးနံပါတ်တွေခေါ်တော့မှတ်တာခက်တယ်ပေါ့လေဆိုတော့ဘာလို့ကတော့ပါလဲဆိုအင်္ဂလန်မှာတွေ့ခဲ့ရတဲ့အမျိုးနဲ့တောင်အာဖရိကမှာတွေ့လာတဲ့အမျိုးနှစ်ကောင်ပေါင်းပြီးတော့ delta ဆိုရဲဖြစ်လာတယ်ပေါ့လေဆိုတော့သူကနှစ်နေရာမှာသွားပြီးတော့ mutation ဖြစ်သွားပြီးတော့ဆိုဒီလို multiplication တွေပို့ပြီးတော့များလာတယ်လို့သူကသတ်မှတ်ထားတာပေါ့ဒီ virus ကအရန် multiply အရန်လုတော့မြန်တယ်ဘာမှလို့ခေါ်တော့ကူးစက်မှုအရန်မြန်တယ်ဆိုတော့အရင်တော့ကြားတဲ့ခါကျတော့ဟိုတဲ့အိမ်ထဲမှာ6ပေပွာလိုက်လို့ရှိရင် okay တယ်ဟိုဒီလောက်ကြီးတိမကူးနိုင်ဘူးဒါပေမဲ့အခုဟာ6ပေကွာလို့ကူးတာလား3ပေကွာလို့ကူးတာလားကျွန်တော်တို့လည်းပြောရတာနည်းနည်းလေးတော့ခက်တယ်ပေါ့
အဲ့ဒီမှာအခုဒီမြန်မာနိုင်ငံမှာရှိတဲ့ဒီကိုဗစ်လူနာတွေကသူတို့အောက်ဆီဂျင်တွေချက်ချင်းဟိုလိုအပ်လာတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒါကဟိုအိန္ဒိယမှာဖြစ်တုန်းကလည်းဒီအောက်ဆီဂျင်မလုံလောက်တဲ့ပြဿနာရဲ့နောက်ဒီအောက်ဆီဂျင်တွေရဖို့ပေါ့နော်အရေးတကြီးလိုအပ်တာတွေဟိုဖြစ်လာတဲ့အချိန်တွေအတိုင်းအခုမြန်မာနိုင်ငံမှာလည်းဖြစ်နေတော့ဒီအခုဒီတစ်ခေါက်ဒီကိုဗစ်တတိယလှိုင်းမှာလူနာတွေမှာဒီအောက်ဆီဂျင်တွေပေါ့လေချက်ချင်းကျသွားပြီးတော့ဒီအောက်ဆီဂျင်ရရှိအခုဒီမြန်မာနိုင်ငံကလူတွေကတော်တော်လေးကိုလုံးပန်းနေကြရတဲ့အနေအထားမှာဆရာအဲ့ဒါဘာကြောင့်ဒီအောက်ဆီဂျင်ကအဲ့လောက်ကြီးထိဒီလိုအိန္ဒိယတို့လိုမှာပေါ့နော်အိန္ဒိယလိုမျိုးမြန်မာနိုင်ငံမှာလည်းဒီအောက်ဆီဂျင်လိုအပ်တဲ့ပြဿနာတွေဖြစ်လာရတာလဲရှင
်ဆိုတော့မှဒီဘောတစ်ခုကတော့ကျွန်တော်ခုနပြောသလိုပဲပေါ့နော်ဒီ virus ကတကယ်ဒုက္ခလူရောက်တရာကိုဒုက္ခပေးလို့ရှိရင်85ရာခိုင်နှုန်းတော့လူလို့ဒီပါလက္ခဏာမှမပြဘူးအေးစိစိနဲ့ပဲဖြစ်သွားတာ15ရာခိုင်နှုန်းကျန်တယ်ပေါ့အဲ15ရာခိုင်နှုန်းထဲမှာ73ရာခိုင်နှုန်းတော့ပေါ့ဒါမှမဟုတ်ရင်10ရာခိုင်နှုန်းတော့ကတော့နည်းနည်းတော့ရောဂါလက္ခဏာတွေရှိကြတယ်အဲ့ဒါပါလဲဆိုတော့နည်းနည်းပါးပါးအသက်ရှူချက်ချင်းကျက်မယ်ဟိုတိတ်ဒုက္ခအရောက်ကြီးတော့မဟုတ်ဘူး9ရာခိုင်နှုန်းတော့လူတို့ဒီတော်တော်ကြီးကိုဒုက္ခရောက်ကြတယ်လေလိုမျိုးအောက်ဆီဂျင်လိုမှဖြစ်တယ်ဆိုတော့သဘောတကူအမရေလူရောက်တရာပဲပြန်ခဲ့လို့ရှင်9ရောက်ပဲဖြစ်မှာโอเคလူရောက်တသန်းမလား infection ကပြန်သွားလိုက်လို့ရှင်โอเคတရာမှာ9ရောက်ဆိုတသန်းမှာဆိုလို့ရှင်လူရောက်9000ကျော်လာပြီဆိုတော့သဘောတကူအမဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့မှာအခုချိန်မှာအခုလက်ရှိကျွန်တော်တို့ဆေးရုံနေမှာအော်အပြင်နေမှာ oxygen လူရေအများကြီးဖြစ်လာတဲ့ဟာကိုကြည့်ချင်းအားဖြင့်အ ਨੇ ဆုံးโอเค20ရာခိုင်နှုန်းကနေ30ရာခိုင်နှုန်းတော့ရန်ကုန်မြို့မှာနေတဲ့ population မှာဒီရောဂါဖြစ်နေပြီပါ။ဘာဖြစ်လို့လဲဆိုတော့ဒီလောက် amount of လူနာကဒ dilo symptom ni pya dilo paw no oxygen lo la bi so de tbo de khu a di community de ma u ma yangon ma jano lu yi belaw shi de lo jano ma ti ba u so yangon ma lu yi tha ba ro say dan la shi ho tha ba ro tatan phi phi ho a paw no nga dan me phi phi shi de so ai nga dan ye 5% okay a khu let shi dog a lakkhana phit ni de lu yi ko jano twet chi lai lo shin taw ngan dan law shi de shin tu ye ဟိုဘော85ရာခိုင်နှုန်း90ရာခိုင်နှုန်းက infected ဖြစ်တာဒီတာဖြစ်နေရဆိုတော့လူအဲ့ဒီဟာကိုတွက်ကြည့်လိုက်လို့ရှိရင်လူကြီးတန်းကနန်းအထိကိုကျွန်တော်တို့မှာ infected ဖြစ်နေဒီတာဖြစ်သွားတယ်ကျွန်တော်တို့မီးတကြိုတဲ့နေရာမှာတွေ့နေရတဲ့နံပါတ်တွေကိုကြည့်ခြင်းအဖြစ်ပေါ့နော်လူကြီးအားဖြင့်တစ်နေ့ကို200ကျော်နဲ့300ကျော်ပါဝင်းကျင်မှာရှိတယ်လို့တော့ကျွန်တော်ကြားရတယ်ပေါ့လေအတိအကျတော့ကျွန်တော်လည်းမပြောတတ်ပါဘူးဆိုတော့တကယ်တော့200ကျော်300ကျော်သေတယ်ဆိုလို့ရှိရင်တစ်နေ့တစ်နေ့ဒါ covid ကြောင့်သာသေလို့မျိုးအသက်ဆုံးပါသွားရတယ်ဆိုလို့ရှိရင်သူတို့ကကျွန်တော်တို့သတ်မှတ်ထားတဲ့ 5% ကြားထဲမှာရှိတယ် 5% or 2% ကြားထဲမှာရှိတယ်200လူရောက်200 2% ကို represent လုပ်လို့ရှိရင်68ရာခိုင်နှုန်းသောလူတွေက infected ဖြစ်ပြီးသားဖြစ်သွားပြီ right အဲ့200ရာ2ဟိုပေါ့ normally အဖြစ်ကျွန်တော်တို့ဆုံးရှုံးမှုတော့200ခိုင်နှုန်းနဲ့900ခိုင်နှုန်းကြားထဲမှာကျွန်တော်တို့ဆုံးရှုံးပါတယ်ဒါဒီနိုင်ငံမှာလည်းတကယ်ဆုံးရှုံးပါတယ
်အခုမြန်မာနိုင်ငံလိုအနေထားမှာကြတော့ဒီအောက်ဆီဂျင်ဘူးတွေကဒီကိုဗစ်လူနာတွေအတွက်ကောဘယ်လောက်ထိအထောက်အကူပြုနိုင်မလဲဆရာအခုဖြစ်နေတာကမြန်မာနိုင်ငံမှာကဆေးရုံတွေမှာလည်းဒီကိုဗစ်လူနာတွေကိုလက်မခံနိုင်တော့ဘူးနောက်အဲ့လိုပေါ့နော်လူနာတွေကကိုအိမ်မှာပဲကိုယ့်အကူအောက်ဆီဂျင်ဘူးတွေတက်ပြီးတော့ကိုယ့်အကူပဲကုသနေရတဲ့ခါကျတော့ဒီလိုအခြေအနေမှာပေါ့နော်ဒီအောက်ဆီဂျင်ဘူးတွေကိုကိုဗစ်လူနာတွေအသုံးပြုနေတာဘယ်လောက်ထိအထောက်အကူပြုနိုင်လဲဆရာ
ဖြစ်ပါတယ်မှာအောက်ဆီဂျင်ကလေဒီကိုဗစ်မှာအဓိကတကယ် one of the တကယ်လက်နက်ပေါ့နော်တကယ်ပြန်ပြီးတော့လုပ်ပေးရတဲ့ဟာပါတခြားသောအရာတွေတော်တော်များများဟိုကျွန်တော်တို့ခေါ်တဲ့အရာဆိုတော့ supportive ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီကဲအောက်ဆီဂျင်ကသူတို့ကတကယ်ကိုလိုတာပါဆိုတော့တချို့တော့ဒီဗမာနိုင်ငံမှာလည်း x-ray လည်းရိုက်လို့မရဘူးမာရိုက်လို့မရတဲ့ခါကျတော့ဘာမှလည်းလုပ်လို့မရတဲ့ခါကျတော့ပြောရတာသိခဲ့တယ်တကယ်ရိုက်ကြည့်လိုက်လို့ရှိရင်တချို့သောလူတွေကလေဒီအစုံမှာဘာလေးဆိုတာဘာမှမရှိတဲ့လောက်ကိုဖြူဖွေးပြီးတော့ဖြစ်သွားတဲ့အနေအထားတွေရှိပါတယ်ဆိုတော့အဲ့လိုလူတွေမှာဟိုအမှန်တိုင်းပြောရလို့ရှိရင်မှာရဲ့ဟိုသဘောတကွာဒီဗိုင်းရပ်စ်ကိုတဲကိုဝင်လာတယ်ဝင်လာလို့ရှိရင်လူတိုင်းမှာโอเคအဲ့ဒီဗိုင်းရပ်စ်ကိုပြန်ပြီးတော့ကန်ထုတ်တယ်ပေါ်ရရနေโอเคအဲ့ဒါကိုကျွန်တော်တို့ကဘာပေါ်လဲဆိုတော့ innate immunity လို့ခေါ်တယ်ကိုယ်ခန္ဓာကနေပြန်ပြီးတော့ immunity ပြန်လုပ်လိုက်တာအဲ့ဒီ immunity ကလူတိုင်းမှာလုပ်ပါတယ်โอเคပထမဆုံးဝင်လာပြီးတော့တစ်ရက်နှစ်ရက်အတွင်းမှာအဲ့ဒီဟာဟိုကိုခန္ဓာတွေကနေဗိုင်းရပ်စ်ကိုကန်ထုတ်ပါတယ်တချို့သောလူတွေမှာကန်ထုတ်လို့ရလိုက်ပါတယ်ရလိုက်တဲ့အတွက်ကြောင့်အများစုသောလူတို့ကဘာဖြစ်သွားလဲဆိုတော့အခါရဲကောင်းကောင်းမွန်မွန်နဲ့ဟို၃နှစ်ရက်လောက်ကြာလို့ရှိရင်ပြန်ပြီးတော့လန်းလန်းဆန်းဆန်းနဲ့အစာတွေပြန်စားရဲကောင်းကောင်းမွန်မွန်ဖြစ်လာတဲ့ဟိုနှုံးချတဲ့ဘဝကနေလုံးဝပြန်ကောင်းသွားတယ်ဒါအများစုသောလူဒါပေမဲ့တချို့သောလူတွေကြားတဲ့အခါကျတော့အဖျားကနည်းနည်းလေးရက်ရှည်လာဆိုတော့ဒေးနံပါတ်ကျွန်တော်တို့သုံးတာကတော့3ရက်ကနေ9ရက်လောက်ထိဖြစ်လာ။ Okay စပြီးတော့ဖျားလာတယ်။ဟိုကိုရီလက်တွေနှုံးလာတယ်။အနံ့ပြောက်လာတယ်။9ရက်အဲ့လိုမျိုးပေါ့။အဲ့ဒါတစ်ခါလေ9ရက်လောက်ထိကြာသွားတယ်။ဒါပေမဲ့သူတို့ပြန်ကောင်းသွားတယ်။ပြန်ပြီးတော့ပဲလလန်းဆန်းဆန်းဖြစ်လာတယ်။အဲ့ဒီအချိန်မှာဟိုဆရာဝန်တွေကဟိုဆေးပေးလိုက်ဒီဆေးပေးလိုက်အဲ့ဟိုဟာပေါ့နော်။ဟိုဘာတို့ပေါ့နှီးမျိုးစုံသောအရာတွေပေးကြတာပေါ့မှန်။ Okay အဲ့ဒါတွေကအဲ့ဒီဆေးတွေကြောင့်ကောင်းသွားတာတော့မဟုတ်ပါဘူး။ကိုယ့်ရဲ့ immunity ကြောင့်ကောင်းသွားတာပါ။ဒါအမှန်တရားပါ။ Okay ကျွန်တော်တို့ဒီလက်ရှိသုံးနေတဲ့အဲ့ antiviral လို့သုံးတဲ့ဟိုဟာပေါ့နော် remdesivir လို့ပါလို့ဒါတွေကဒီပထမဆုံး9ရက်မှာတကယ်တမ်းတော့မလိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့ immunity ကကိုယ့်ကိုပြန်ပြီးတော့ဟို attack လုပ်ပေးလိုက်တာပေါ့နော်။ပြန်ပြီးတော့ကာကွယ်ပေးလိုက်တာ။9ရက်ကနေ14ရက်ဒါမှမဟုတ်လို့ရှိရင်ကြော်သွားတဲ့အချိန်မှာကိုယ်ခန္ဓာထဲမှာရှိတဲ့ဒီ immune system ကပုံမှန်မဟုတ်တော့ဘဲနဲ့ကျွန်တော်တို့ immune system ပြန်ပြီးတော့ကိုယ့်အကူပြန်ပြီးတော့ attack လုပ်ပါတယ်။အဲ့ဒါကဘာပေါ်လဲဆိုတော့ကျွန်တော်တို့အများစုလူတွေလည်းကြားဘူးပါတယ် cytokine storm လို့ခေါ်တယ်ကိုခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ဒီကိုခန္ဓာအားကိုကာကွယ်ပေးတဲ့ဒီဟိုပါဘောနော် immune system ဆဲတွေကကိုပြန်ပြီး attack လုပ်လိုက်ကိုကိုပြန်ပြီးတော့ဒုက္ခလာပြန်ပေးတာပါအဲ့လိုပေးတဲ့အခြေမျိုးနဲ့ကြုံလာတယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီ immune system ကိုပြန်ပြီးတော့ချပြရပါတယ်ဆိုတော့ဒါကြောင့်မလို့ဒုတိယဘက်နဲ့တတိယဘက်လောက်မှာဖျားပြီဆိုရင်ကျွန်တော်တို့ကကြောက်ပါတယ်အဲ့ဒီအချိန်မှာဖျားလို့ရှိရင်အဲ့ဒီကိုခန္ဓာထဲမှာရှိတဲ့ဆယ်ကိုရဲ့ immune system ကအထူးသဖြင့်တော့ကျွန်တော်တို့ပြောနေတဲ့ interleukin 6ပေါ့နော်အဲ့ဒီ interleukin 6ကနေဒီ lung ဆို attack လုပ်ပါတယ်ကြောက်ကပ်ကို attack လုပ်ပါတယ်နောက်တစ်ခါအများစုကျွန်တော်တို့တွေ့ရတဲ့ဟာပေါ့ကျွန်တော်တို့ဒီ new york မှာကျွန်တော်တို့ကြုံခဲ့ရတာတော့ lung ဆို attack လုပ်တာတော့အများဆုံးပေါ့ကြောက်ကပ်ကလည်း attack လုပ်တဲ့အတွက်ကြောင့်ကြောက်ကပ်ပြတ်တဲ့လူတွေရှိပါတယ်ဒါနောက်ဒီ pancreas ဆိုတဲ့ကိုခန္ဓာထဲမှာရှိတဲ့ဟိုဒီ the jarak would tain it organ who pet it with sugar in Madiata Biro, who Pamalu for a Siju, Nino Biro, Dokayo de Luis Shibare, the Gauneo Dwabiro, Twiri Kware Luis Shibare, the Adeo Dwabiro, Adema Piet Dwabiro, Ade, number the Madea Tong that Dwabiro Luile Shibare. So the Bordukua, who can Arema Shide, organ dot on Yamiao, Dwabiro, attack loaded. Now clearly in a Lungeri Masoi, Tulu Jajabe. Rest for no, or Bamalu for all, or Kokanama, Indian Omeo, typically cheat out the Latin Matuavio, or cheat out the Latin Nare, Navio, to be joining Nare Poli, or as you would sit in Navido, the rest is to be Paul Arahada, clearly Jama to do it. So da, the only thing, Mature responsive for no.
Okay, so Arom, Yamana Lumio, Ma, Akusu, Alo, say only Male, the girl, say what appears on the Gudalu, Miana, and the Chini, Pinide. Now, Ludia, Guko, Mareku, Yaya, Bono, Nekuniare, Aluve, Widenari, Tanzania, Kazaro, oh, through a Nisa so Passewari, Bono, got through to a Tongue Bushilashi.
Okay, so a council Nila and all the Tura, the Chalka could do copy the address on the Batikaro, General Roar of your Ajio Taupa, Bono. ဟိုဘယ်လိုဖော်မလဲဖြားတဲ့အတွက်ကြောင့်လဲကိုခန္ဓာမှာဒက်ဆိုင်းရေတောင်းလဲလဲတောက်တာပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ကဘာကိုပြောလဲဆိုတော့ စတီရိုက်ကအောက်ဆီဂျင်ကျမှာတောက်လာတာပါကျွန်တော်ခုနပြောသလိုပဲပေါ့ကိုခန္ဓာထဲမှာပထမဆုံးခုနှစ်ရက်အတွင်းမှာကိုခန္ဓာထဲမှာကိုယ့်ရဲ့
ဆရာအဲ့တော့ဟိုကိုဗစ်လူနာတွေကိုအခုမြန်မာနိုင်ငံမှာကိုဗစ်လူနာတွေကအခုဗိုက်တာမင်စီတို့ဒီတို့တောက်ကြတယ်ပေါ့နော်ဆိုတော့အဲ့ဒီကိုဗစ်ဖြစ်နေတဲ့အချိန်မှာလူနာတွေကအခုဒီဗိုက်တာမင်တွေကိုသူတို့အခုသုံးဆွဲလာတဲ့အပိုင်းပေါ့နော်သုံးဆွဲရတဲ့အပိုင်းကရောအဲ့ဒါရောအထူးရမှုရှိတာဆရာဒါတော့အမှားရဲ့တောက်ကျွန်တော် against
မလုပ်ပါဘူးဒါပေမဲ့တခုပဲကျွန်တော်ပြောချင်တဲ့ဒီမှာဗိုက်တာမင်စီကအများကြီးတောက်စရာတော့မလိုပါဘူးတနေ့9000အားတလုံးဆိုရင်လုံလောက်ပါတယ်1000ဆိုရင်တော်တော်လေးကိုများနေပါပြီ1000ထက်ကျော်ပြီးတောက်လို့ရှိရင်ကြောက်ကပ်မှာကြောက်သွားတင်နေပါတယ်ကြောက်ကပ်မှာပြတ်နေပါတယ်ထိုနည်းတူစွာဗိုက်တာမင် D တချို့လူတွေကငါးတောင်အားလောက်ထိတောက်တယ်အဲ့လောက်ကြီးထိတော့မလိုအပ်ဘူးလို့တော့ကျွန်တော်ထင်တယ်တထောင်ထောင်အားတောက်တာတော့ပြဿနာမရှိပါဘူးโอเค
အဲ့တော့ကျွန်တော်တို့ပါရာဆိုက်ဆေးပေါ့နော်ပါရာဆိုက်ဆေးဆိုတာအိုက်ဗာမက်တင်ဆိုတဲ့ဆေးတစ်မျိုးရှိပါတယ်ကျွန်တော်တို့ဒီနေ့ဒီချိန်နဲ့ကလင်နီကယ်ထရိုင်ဒီမှာပဲရှိပါတယ်နောက်တစ်ခုဖြစ်တဲ့ဖလာဗီနာဗီယာဖလာဗီနာဗီယာဆိုတာဂျပန်နေပထမဆုံးဆေးတစ်ခုပေါ့နော်အရင်တော့ကဖလာဗီနာဗီယာဆိုတဲ့ဆေးကကျွန်တော်တို့ပါလုပ်လဲဆိုတော့ဒီဟိုဟာမှာသုံးပါတယ်ဖလူဆိုတဲ
ာ clinical trial site နှစ်ခုလာလုပ်ပါတယ်တကယ် big center မှာပါဒီ number 1ကတော့ဒီဘယ်လို form လဲအေဒီ west coast ပါတခုရယ်ဒီကျွန်တော် east coast မှာရှိတဲ့ Harvard University မှာလာလုပ်ပါတယ်ပြီးတော့ clinical trial ကို early stage ပါပဲကျွန်တော်ရပ်ပလိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့ effective မရှိတဲ့အတွက်ကြောင့်ပါဟို render severe ဆို data ရှိတယ် okay tocilizumab ဆိုလို့ရှိရင်ဗမာနိုင်ငံမှာလည်းတချို့နေရာတွေမှာရတယ်လို့တော့ပြောပါတယ် data ရှိပါတယ် prednisone ဟို dexamethasone ဆိုလို့ရှိရင်လည်း data ရှိပါတယ် ဟိုတခြားသော antibiotic တွေဟိုဟိုဟိုတော်တော်များများကို antibiotic တွေပေးကြတယ်ဒီမှာလည်းမပေးဘူးမဟုတ်ပေးပါတယ်ကျွန်တော်ကြည့်ရင်တော့အကုန်လုံးရပ်လိုက်တယ်โอเคဘာဖြစ်လို့လဲဆိုတော့ဟိုဟိုတိတ်ပြီးတော့ bacterial pneumonia လို့ကျွန်တော်ထင်တယ်ဆိုတော့ကျွန်တော်ပေးတယ်ပေါ့လीမထင်လို့ရှိရင်တော့ကျွန်တော်များတော့ပြီးအကုန်ရပ်လိုက်ပါတယ်ကျွန်တော်ဒီမှာတော့ blood test လုပ်လို့ရတယ်အတွက်ကြောင့်ကျွန်တော် blood test ကိုကြည့်ပြီးတော့လုပ်တာပေါ့ပါရဲ့ဒါပေမဲ့လည်းဖြားတိုင်း antibiotic ဆိုတာတောက်เสียမလို့ပါဘူး
။ဒီရင်ဒီဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်တုန်းကဒီ COVID-19 ကပ်ရောဂါစပြီးတော့ရင်ဆိုင်ရတဲ့ချိန်တုန်းကပေါ့နော်။ဒီဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေကနေပြီးတော့ရှေ့တန်းကနေပြီးတော့သူတို့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ပြီးတော့ဟိုဆောင်ရွက်ခဲ့ကြတယ်ပေါ့နော်။သူတို့နေမိတ်ဒီတကယ့်ကိုဆရာဝန်တွေအေးကနေပြီးတော့ဒီအစိုးရနဲ့ပူးပေါင်းပြီးတော့ရှေ့တန်းကနေဆောင်ရွက်ခဲ့တယ်။ဆိုတော့ဒါပေမဲ့အခုစစ်အာဏာသိမ်းလိုက်ပြီးရဲ့နောက်မှာဒီစစ်ကောင်စီကနေပြီးတော့ဟိုဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကသူတို့ကိုစန့်ကျင်လို့ဆိုပြီးတော့ပေါ့နော်။သူတို့အခုတခါတည်းဟိုပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့အချိန်မှာအခုတခါကိုဗစ်တတိယလှိုင်းကြီးကိုလည်းအကြီးအကျယ်ရင်ဆိုင်နေရတဲ့ခါကျတော့အဲ့ဒီမှာနိုင်ငံတကာသတင်းသုံးသပ်ချက်တွေမှာတော့ပေါ့နော်။ဒီလိုစစ်ကောင်စီဘက်ကအဲ့လိုကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေကိုဆက်ပြီးတော့ဒီဖိနှိပ်နေတဲ့အတွက်ပေါ့နော်။မြန်မာနိုင်ငံရဲ့ဒီအနာဂတ်ဟာတော်တော်ကိုခမန်းရခတ်နေတယ်ဆိုတော့သုံးသက်ချက်တွေသူတို့ရေးတာတွေတွေ့ရပါတယ်ဆိုတော့ဒီပေါ်မှာဆရာရဲ့အမြင်ဘယ်လိုရှိပါလဲရှင
်သူတို့အမရကျွန်တော်တခုပဲ example တခုပြောပြရလို့ရှင်ပေါ့နော်ဆိုတော့ဟိုအခုလက်ရှိပေါ့နော် professor level ရှိပါတယ် okay ကျွန်တော် example တခုပြောပြရလို့ရှင်ကျွန်တော်ကတော့ငငယ်လေးတွေကအခြားနိုင်ငံမှာကြီးတာလည်းပါပါတယ်ကျွန်တော်တနက်လည်းပြတ်တတ်ပါတယ် okay ကျွန်တော်ကတနက်ပြတ်တတ်တာသင်ပေးဖို့အတွက်နှစ်ရက်ပဲလိုပါတယ်ဆိုတော့ကျွန်တော်ဘာကြီးอ่ะကျွန်တော်ငငယ်လေးတုန်းကကျွန်တော်အသက်10နှစ်အရွယ်မှာကျွန်တော်နိုင်ငံခြားဆရာဇောက်တဲ့အချိန်မှာမွေရှိတဲ့အတွက်ကြောင့်မွေတွေကိုပြစ်ဖို့အတွက်ဆိုပြီးကျွန်တော်တနက်ပြတာသင်ပေးပါတယ်။နာယီပိုင်းပဲကြာပါတယ်။ဒါပေမဲ့ professor တယောက်ဖြစ်လာဖို့အတွက်ဆိုတာအမနာယီပိုင်းနဲ့မရလာပါဘူး။ဆရာဝန်တယောက်ဖြစ်လာဖို့ဆိုတာရက်ပိုင်းနဲ့မဖြစ်လာပါဘူး။ okay ကျွန်တော်တငယ်ချင်းနေ okay အခုလက်ရှိမှာရှောင်နေရတဲ့လူတွေရှိပါတယ်။ဒါကျွန်တော်တို့အရွယ်တွေပေါ့နော်။ကျွန်တော်တငယ်ချင်းနေ professor အရွယ်တွေ okay ခွဲစိတ်တဲ့နေရာမှာရှိမယ်ဟိုဟာစိတ်ကူတာတဲ့နေရာမှာရှိကြမယ်တချို့ကအခုချိန်မှာထောင်ထဲမှာရောက်နေပါတယ်သဘောတကူကနိုင်ငံတကာကသုံးသက်တဲ့ဟာဆိုအမှန်ပါပဲဘာဖြစ်လို့လဲဆိုတော့ပညာရှင်တယောက်မွေးလာဖို့ဆိုတာတော်တော်လေးကိုခက်ခဲပါတယ်
အဲ့တော့နောက်ဆုံးအနေနဲ့မေးချင်တာဒီယောဂထိန်းချုပ်ရေးအပိုင်းပေါ့နော်အဲ့ဒီမှာအခုဒီအမေရိကန်တို့လိုဥမာတရုတ်နိုင်ငံတော်မှာသူတို့ဒီ covid lunar တွေအဲ့လိုအရမ်းများလာတဲ့အချိန်ကူးစက်မှုနှုန်းအမြင့်ဆုံးရောက်တဲ့အချိန်မှာသူတို့ဒီအဆင့်လိုက်ပေါ့နော်ဒီယောဂါကိုဘယ်လိုထိန်းချုပ်မလဲဆိုပြီးတော့ဒီ lunar တွေကိုသူတို့ခွဲလိုက်တာမျိုးဒီအဲ့လိုပေါ့နော်သူတို့အဆင့်လိုက်နေဒီယောဂါထိန်းချုပ်ရေးကိုဆောင်ရွက်သွားတာတွေတွေ့ခဲ့ရတယ်ဆိုတော့မြန်မာနိုင်ငံမှာကျတော့အခုစစ်ကောင်စီရဲ့အောက်မှာဒီလိုအခု covid တတိယလှိုင်းကြီးဟာအခုမှစတယ်ဆိုပေမဲ့လူတွေတလောက်တိမ်ထုံးမှုဟာအရန်ကိုများပြားနေတဲ့အချိန်ပေါ့နော်ဒါတော့မှဒီအမြင့်ဆုံးအချိန်တွေကိုမရောက်သေးဘူးဆိုတဲ့အနေထားမှာရောဒီ covid လှိုင်းကြီးကိုထိန်းချုပ်နိုင်ရေးအေးမှာဒီစစ်ကောင်စီဘက်ကလုံနိုင်စွမ်းအချိန်တွေဆရာဘယ်လိုသုံးသပ်လဲရှင
်အဲ့ဒါတော်တော်လေးတော့ခက်ခဲလိမ့်မယ်မဟုတ်ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်မှာလုတာတော့တော်တော်လေးတော့ကြမ်းတယ်ပေါ့ကျွန်တော်လည်းအမားတို့လည်းကျွန်တော်တို့လည်းမသိဘူးပေါ့နော်ကျွန်တော်ကတော့တရုတ်လူနာလေးတွေရှိတဲ့အတွက်ကြောင့်ကျွန်တော်ကြားလိုက်ရတဲ့အပိုင်းပေါ့နော်သူတို့ကလုံးဝဟိုတနတ်နဲ့အဲ့လိုမျိုးပိတ်ပြီးတော့အဲ့လိုမျိုးလုပ်တဲ့အပိုင်းတွေသူတို့ရှိတဲ့နေရာလေးတွေရှိတယ်ပေါ့လေအဲ့လိုမျိုး quarantine လုပ်ချလိုက်တဲ့အပိုင်းတွေရှိတယ်ပေါ့ဆိုတော့သူတို့ထိန်းချုပ်နိုင်သလားဆိုတော့မထိန်းချုပ်နိုင်ပါဘူးဒါပေမဲ့လည်းဒီနေ့ဒီချိန်ထိလူတွေကတော့အများစုတော့တကမ္ဘာလုံးမှာရှိတော့ scientist တွေကတော့အဖြေရတော့ရှာလို့မရသေးဘူးပေါ့နော်ဒီဆိုတော့ဟိုဘလိုနည်းအားဖြင့်ဒီ virus อ่ะนี่ဟိုတရုတ်ပြည်อ่ะတော့ဘယ်လောက်ကြီးကြီးမျိုးကွဲမှုอ่ะတလောက်မမြန်မဲနဲ့ဒီကျွန်တော်တို့ဒီ British ကိုရောက်သွားတဲ့ခါမှာမျိုးကွဲတာအရင်မြန်သွားတယ်နောက်တစ်ခါဒီ Italy ကိုရောက်သွားတဲ့ခါမှာဒုက္ခအကြီးအကျယ်စပြီးတော့တကယ်ဒုက္ခအကြီးအကျယ်စပြီးတော့ကျွန်တော်တို့ဟိုဒုက္ခအကြီးအကျယ်စပြီးကျွန်တော်တို့သိလိုက်ရတာအမှသိပါတယ် Italy မှာစပြီးကျွန်တော်တို့တွေ့တာပေါ့เนาะတကယ်ဟိုလူမျိုးပါဟိုလူတွေပေါ့เนาะဆိုတော့အဲ့လိုမျိုးဖြစ်တဲ့အပိုင်းဆိုတော့အဲ့ဒီအချိန်မှာဘာကိုတွေ့ရလဲဆိုတော့ Italy မှာဖြစ်တုန်းကလည်းလူတို့ဒီအစိုးရနဲ့တရားရေးပဲလုပ်ကြ။ကျွန်တော်တို့နိုင်ငံတော်တော်ပြီးတော့ဒုက္ခရောက်တဲ့အပိုင်းကိုကြုံလိုက်ရတယ်။ဘာဖြစ်လို့လဲဆိုတော့လူတွေအပေါ်မှာပြန်ပြီးတော့ဟို guidance ပေါ့နော်။ဒီလိုလုပ်ပါ။ဒါမျိုးတွေပြောပေးပါ။ Okay ဟို exemplary လို့ခေါ်တဲ့စံနမူနာပြရမယ်လူလည်းမရှိသေးဘူးဒီချိန်မှာ။ Okay ပြောလိုက်တဲ့စကားတော်စကားလုံးတွေကတော်တော်လေးကိုဟိုကြီးစရာကောင်းတဲ့စကားလုံးတွေကလည်းပါနေတယ်။ဆိုတော့အထူးသဖြင့်ဈေးလောကမှာရှိတဲ့ အကြီးအကဲကြီးပေါ့နော်အတတိရှိရှိပြောရမယ်
ဒီညမှာလေတခုကဟိုစစ်ကောင်စီပေါ့နော်အခုအာဏာသိမ်းထားတဲ့ဒီစစ်ကောင်စီကိုလေဟိုလူလူကလက်မခံနဲ့စန့်ကျင်နေတဲ့အနေထားမှာဆိုတော့အခုဘာဖြစ်ဖြစ်ဒီယောဂထိန်းချုပ်ရေးမှာအဲ့လိုဥဆောင်ပြီးတော့တကယ်ကိုဟိုအစီအစဉ်နဲ့လှုပ်ဆောင်မဲ့ဒီလိုစီမံကိန်းနဲ့လှုပ်ဆောင်မဲ့ဟာမျိုးတွေပေါ့လေအဲ့ဒါမျိုးတွေကလည်းအခက်အခဲတွေရှိနေတဲ့အပိုင်းပေါ့ဆိုတော့အဲ့ဒီမှာယောဂအခြေအနေကဟိုဆက်ပြီးတော့ဟိုဆိုးရွားလာမယ်ဆိုရင်ပေါ့နော်လူလူအနေနဲ့ကဟိုဘာတွေပြင်ဆင်ထားဖို့လိုမလဲဆရာ
အကောင်းဆုံးနည်းလမ်းကတော့လေကျွန်တော်ခုနပြောသလိုပဲပေါ့ကိုအိမ်မှာဖျားပြီဆိုရင်အိမ်မှာနေပေးပါဒီကိုဗစ်ဖြစ်လာပြီးတော့နောက်ထပ်ကိုဗစ်ကြောင့် consequence ပေါ့ဖြစ်လာမယ်အကြောင်းအရာတွေဒီစီးပွားရေးဒုက္ခအခက်တဲဆိုတာဖြစ်လာမှာပါဆိုတော့ဒါတွေကလက်ခံရမယ် consequence ဒါတွေကို prepare လုပ်ဖို့အတွက်လုပ်နိုင်တဲ့အရာတခုပဲရှိတယ်ပါလဲဆိုတော့ဒီယောဂမပြတ်အောင်ကိုယ့်အကူထင်းရတော့တယ်ဒုံနီးတူစွာဟိုအိမ်မှာဖျားနေလို့ရှိရင်ကိုယ့်အိမ်မှာကိုနေပြီးတော့ဟိုအပြင်ကိုမသွားဘဲနဲ့၁၄ရက်လောက်အိမ်ထဲမှာနေလိုက်ရလို့လမ်းဘေးမှာတငယ်ချင်းတွေနဲ့တွားထိုင်ပြီးဟိုတခြားကိစ္စတွေပြောပြီးတော့လက်ဖက်ရည်ဆိုင်ထိုင်မဲ့အစားကျွန်တော်တို့အိမ်ထဲမှာနေလိုက်ရတာပို့ပြီးတော့အများကြီးဟိုပါပေါ့နော်အကျိုးရှိမယ်လို့ထင်ပါတယ်ဆိုတော့သဘောတကူပါပေါ့နော်ဒီလိုမျိုးသာလူတိုင်းလူတိုင်းမှာကိုယ့်ရဲ့ဒါမျိုးအသိစိတ်ဓာတ်နဲ့လူတိုင်းလူတိုင်းလှုပ်ပေးလိုက်လို့ရှိရင်ကျွန်တော်ထင်တယ် flat ကိုရလာမှာပါဒီ spread မဖြစ်သွားလို့ရှိရင်တိမ်နှုံးဆိုတာလည်းကျလာမှာပါလူတွေတိမ်တယ်ဆိုတာအရန်ပြန့်နေလို့သိတာပါယောဂဒီပိုးက delta ကဒီနေ့ဒီအချိန်ထိဆိုးပါတယ်ဆိုတာဘယ်သူမှမ proof ပါဘူးဘာကြောင့်လဲဆိုတော့မဆိုးဘူးလို့ကျွန်တော်တို့ပြောတဲ့သဘောကဘာဖြစ်လို့လဲဆိုတော့ vaccine ထိုးထားပြီးတဲ့လူတွေမှာ delta ရတာတော့မှ delta ကအဒုက္ခမပေးပါဘူးဒါကြောင့်မို့ဒီကိုဒီနေ့ဒီချိန်ဒီ scientist တွေအကုန်လုံးက delta ဒီ50ဟိုအဆ50လောက်ပြန့်နှုံများတယ်အဲ့ဒီအတွက်ကြောင့်လူကြီးအများကြီး densely ဒီလိုပေါ့နော် infected ဖြစ်တဲ့အတွက်ကြောင့်တိမ်နှုံကလည်းများလာတာလူကြီးနည်းနည်းလေးပဲဖြစ်လို့ရှိရင်တိမ်နှုံဆိုတာလည်းနေသွားပါအဲ့ဒီ principle ကိုကျွန်တော်တို့ဒီထိန်းချုပ်တဲ့လူတွေနားလေကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့လက်ရှိကိုယ့်အကူတာဝန်ယူတယ်လို့သတ်မှတ်ထားတဲ့လူတန်းစားပေါ့နော်ဟိုပညာဟိုကျမ်းမာရေးတို့လူမှုဖူလုံရေးမှာရှိတဲ့ကိုယ့်အကူတာဝန်ရှိတယ်လို့သတ်မှတ်ထားတော့လူတန်းစားတို့ဒီ principle ကိုနားလေတယ်ဆိုလို့ရှိရင်တို့ဘာလုပ်အောင်လဲဆိုတာသိပါရမှာသူတို့လည်းဟိုကျွန်တော်ပြောသလိုပဲပေါ့ပညာတက်လာတဲ့လူတွေပါဟိုကျောင်းပညာတစ်ခုကိုတက်လာပြီးတော့မှဒီနေ့ဥမာကျမ်းမာရေးဝင်ကြီးဆိုတဲ့ယာတုကိုယူထားတာပါသူစီမှာယာကိုဟိုဈေးပညာယာတုဆိုတဲ့ဟိုဘွဲတစ်ခုဆိုတာရှိပါတယ်ဈေးပညာဘွဲတစ်ခုမှာသူနားလည်ပါတယ်ကျွန်တော်တို့ခေါ်တဲ့ medical ethics ဆိုတဲ့အပိုင်းကိုသူတို့နားလည်ပါတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့ကျွန်တော်အပါဝင်နိုင်ငံတကာမှာရှိတဲ့ပြင်ဟိုပါပေါ့နော်တတ်တဲ့လူတွေပြောနေတဲ့စကားတွေသူတို့ကောင်းနေမှာရှိပါလေမလောက်တာဒီသူတို့မှာ medical ethics မရှိလို့ပါ
ဒါကတော့နယူးယောက်ကကုသယောဂအထူးကုတမားတော့ဒေါက်တာဆီယာတက်ကိုဆက်သွင်းမေးမြန်းခဲ့တာပါရှင်ဟုတ်ကဲ့ဆရာအခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ဆရာဒေါက်တာဆီယာတက်ကိုအများကြီးကျေးဇူးတင်ပါတယ်ရှင်
စနေနေ့တွေသတင်းပတ်စင်ကဏ္ဍတွေနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းတက္ကသိုလ်မှုနာပေါင်း 14,000 ကျော်ကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,499 ယောက်ရှိခဲ့ပြီးသေဆုံးသူအရေအတွက်က 233 ယောက်ရှိတယ်လို့ကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်COVID-19 ရောဂါကာကွယ်ဆေးအမျှဝေပေးဆိုင်ရာကျူးပန်းမှုတွေကိုရှင်းပြလှုပ်ဆောင်သွားကြဖို့ APEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတောက်ကြနေအစည်းအဝေးတွင်သဘောတူခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းခွဲတဲ့ကတချို့ကို COVID-19 ရောဂါကာကွယ်ဆေးစထိုးပြီးတော့မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကြာသပတေးနေ့မှာပြောပါတယ်။ဒီကနေ့ဟာစစ်ကောင်စီကအများပြည်သူရုံးပိတ်ရဲ့အဖြစ်မလိုအပ်ရန်ပြင်မထွက်ဖို့ကြေညာထားတဲ့ကိုရက်တာကာလပထမနေ့ဖြစ်ပေမဲ့ဒေသတချို့မှာတော့ဆေးရနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။စနေနေ့အတွက် VOA Radio စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
Thank you. This program has come